Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များရှင်2019ခုနှစ်ဩဂုတ်လ17ရက် VOA American တန်ရဲ့တင်းနင်းနေနေညပဲအစီအစဉ်တွေကို Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီအထိတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီကနေ့ညပိုင်းအစီအစဉ်တွေကိုကျွန်မများပါစင်အောင်ကတာဝန်ယူတင်ဆက်ပေးပါမယ
်မင်္ဂလာပါကျွန်တော်ရန်တိုင်းမှာတင်းနင်းနေညပိုင်းသတင်းတွေကိုမခင်ဖြူထွေးနဲ့တူတင်ဆက်ပေးတော့မှာဖြစ်ပါတယ်ဝန်ကြီးနယ်ပေါင်းမြို့နယ်မှာမြေပြိုကျမှုကြောင့်သေဆုံးသူကြီးအတွက်ဟာ52ယောက်ထပ်မံရှိသွားပြီဖြစ်တယ်လို့ပြောပါရယ်လက်ကီမာတိုင်ဖုန်းမုန်တိုင်းကြောင့်တရုတ်နိုင်ငံမှာသေဆုံးသူဦးရေဟာ32ယောက်ရှိသွားခဲ့ပြီဖြစ်ပါရယ်အစ္စလာမ်ဘာသာဝင်တွေရဲ့ထွတ်မြတ်ထားရဘာသာရေးပွဲတော်ဖြစ်တဲ့အစ်ပွဲတော်ကိုမြန်မာအပါဝင်ကမ္ဘာတစ်ဝှမ်းကအစ္စလာမ်ဘာသာဝင်တွေဆင်နွှဲနေကြပါရယ်လူထိတ်တန်းရောက်ဒေသရင်းနဲ့နိုင်ငံတကာသတင်းတွေကိုအခုညပိုင်းမှာကြားဖို့ရှိပါတယ်ဗျာ
ဟုတ်ကဲ့ပါရှင်သတင်းနေပြီးမှနားဆင်ရမယ့်သတင်းလွှာတွေမှာတော့ရေပေးအန္တရာယ်နဲ့ကြုံနေရတဲ့မွန်ပြည်နယ်ရဲ့ရေမြို့နယ်မှာစနေညကစပြီးတော့မကြုံစဘူးရေလွှမ်းမိုးမှုတွေကြောင့်ရေပေးတဲ့ဒီကဒေသခံပြည်သူတွေကိုဖေးလို့ရကိုအရေးပေါ်ရွှေ့ပြောင်းပေးနေရပါတယ်
ဒီလိုမျိုးမဖြစ်ဘူးချင်းပြီးတော့တို့ကအဲ့ဒီမှာပဲหนีကြတယ်။ဘိုးချုပ်ပြီးတော့ရေကကြမ်းတိုင်းတိုးလာတဲ့အခါကျမှပဲဒီကြောက်အားလန့်အားနဲ့တော့ယူပါကေပါဆူပြီးတော့ဒါညကသူကြီးသာ
ရေမျိုးအမျိုးသားလှတ်တော်ကိုယ်စားလှယ်ဦးမျိုးဝင်ပြောသွားတာပါ။တရင်ပြေဆုံကိုနောက်ပိုင်းမှနားဆင်ရပါမယ်။ဒီအကြောင်းနဲ့တူပတ်စင်ကဏ္ဍတွေမှာတော့မြန်မာရေးရစီနီကန်ဦးစီသူအောင်မြင့်ရဲ့ပြည်တွင်တရင်သုံးသက်ချက်မြန်မာပြည်မှပေးစာများနဲ့ကဘာတလွားထူချာဆံပြားတရင်များစတဲ့အစီအစဉ်တွေကိုလည်းတင်ဆက်ပေးပါမယ်ရှင်။အခုရင်ဆုံးတော့ဒီကနေ့ညပိုင်းတွင်နောက်ဆုံးရသတင်းတွေကိုကိုရန်နိုင်နဲ့မခင်ကျူထွေးတို့ကပြောပြပေးပါရှင
်။ဝန်ကြီးနယ်ပေါင်းမြို့နယ်အတွင်းကတောင်ပြိုချမှုကြောင့်တည်ဆုံးသူရေအတွက်ဟာ52ယောက်ထပ်မံရှိသွားပြီဖြစ်တယ်လို့ဒေသခံအာဏာပိုင်တွေကပြောလိုက်ပါတယ်။ဒါပြင်နောက်ထပ်ပျောက်ဆုံးနေတဲ့သူတွေကိုခေတ်သိမ်းအဖွဲ့တွေကဆက်လက်ရှာဖွေနေကြတယ်လို့လည်းအာဏာပိုင်တွေကပြောပါတယ်။ပြီးခဲ့တဲ့ဩဂုတ်လ9ရက်နေ့ကပေါင်းမြို့နယ်သဲပြည်ကျွန်းကြီးရွာမှာတောင်ပြိုချမှုဖြစ်ပြီးတော့နေနေပါသွားခဲ့တာဖြစ်ပါတယ်။ပြီးခဲ့တဲ့ပိုင်းနေအတွင်းမြန်မာနိုင်ငံအောက်ပိုင်းမွန်ပြည်နယ်ကင်းပြည်နယ်ပဲခူးတိုင်းနဲ့တနင်္လာရီတိုင်းကနေရာအနှံပြားမှာမုန်တုံမှုရွာသွန်းမှုများတာကြောင့်ရေကြီးရေလျှံတာတွေဖြစ်ပြီးတော့မြေပြိုကျတာတွေလည်းဖြစ်ခဲ့ပြီးမွန်ပြည်နယ်အတွင်းမှာတော့ဒီသဘာဝဘေးအန္တရာယ်တွေကိုအဆိုးအဝါဆုံးခံစားခဲ့ရတာဖြစ်ပါတယ်။အခုလိုတောင်ပြိုချမှုတွေကြောင့်မွန်ပြည်နယ်အတွင်းကတောင်တွေကမြေကြီးတွေတူးယူခွင့်ကိုမပေးတော့ဘူးလို့မွန်ပြည်နယ်ဝန်ကြီးချုပ်ဒေါက်တာအေးဇံကလည်းပြောထားပါတယ်။ဒါပြင်မွန်ပြည်နယ်တွင်ကမြို့ရွာတွေအတော်များများမှာရေကြီးတဲ့တန်းတွေကိုခံစားနေရပြီးရေမြုံမှာဆိုရင်လည်းတစ်မြို့လုံးအနက်ရေကြီးနေတာကြောင့်နေနေရေမြုပ်ပြီးတော့အရေးပေါ်အကူအညီတွေလိုအပ်နေပါတယ်။အနာပိုင်ဒီဘက်ကတော့မွန်ပြည်နယ်တွင်ကဒီရေပိတံခံရတဲ့ပြည်သူတွေရေပိအကူအညီတွေကိုပေးပို့ပေးနေပြီးတော့ရေပိတင်ပြည်သူတွေကိုလည်းပေးလို့ရကိုရှင်းပြောင်းပေးနေကြပါတယ်။ဒါပေမဲ့လည်းအကူအညီကယ်ဆယ်ရေးတွေနောက်လေးကြံ့ကြံ့တာရှိသလိုနောက်ထပ်အကူအညီတွေလည်းလိုအပ်နေတုံးပဲလို့ပြောပါတယ်ခင်ဗျာ။
တရုတ်နိုင်ငံရှေ့ပိုင်းကိုစနေနေ့ကဝင်ရောက်ခဲ့တဲ့လာခီမာတိုင်ဖုန်းမုန်တိုင်းကြောင့်သေဆုံးသူဦးရေဟာ32ယောက်ထိရှိသွားပြီလို့ဒေသခံအစိုးရအရာရှိတွေကဒီကနေ့ထုတ်ပြန်ပြောဆိုပါရယ်။မုန်တိုင်းကြောင့်မြေပြိုရာတွေဖြစ်ခဲ့ပြီးလူတသန်းကျော်ပေးလို့ရရှေ့ပြောင်းခဲ့ရတယ်လို့ပျောက်ဆုံးနေသူတွေကတော့ကယ်ဆယ်ရေးအဖွဲ့တွေကလိုက်လံရှာဖွေနေပါရယ်။အင်အားပြင်းမုန်တိုင်းဟာဝမ်လင်းမြို့ကိုစနေနေ့အစောပိုင်းကဝင်ရောက်တက်ခတ်ချိန်မှာတနအီလီတိုင်နှုန်းမိုင်120အထိရှိခဲ့ပြီးကယ်ယူတဲ့တခြားလှိုင်းလုံးကြီးတွေကတော့မီတာအတော်ထိမြင့်နေတာပါ။ရှန်ဟိုင်းမြို့တံဘက်မိုင်150အကွာလောက်မှာရှိတဲ့ဝမ်ကျိုးမြို့မှာလည်းမိုးကြီးကျယ်ရွာသွန်းခဲ့ပြီးမြေပြိုရာတွေဖြစ်ခဲ့လို့လူ17ယောက်ထပ်မံတေဆုံးခဲ့တဲ့အကြောင်းတရုတ်အစိုးရ CCTV သတင်းကကြေညာပါတယ်။နောက်ထပ်တေဆုံးသူ14ဦးထပ်မံတွေ့ရှိတဲ့အကြောင်းတနင်္ဂနွေနေ့မှာကြေညာပေမဲ့လို့ဒီဖြစ်ရက်တစ်ခုထဲမှာပဲတေဆုံးခဲ့တဲ့သူတွေလားဆိုတာတော့သေချာမသိရသေးပါဘူး။နောက်ထပ်16ဦးကတော့ပျောက်ဆုံးနေသေးတယ်လို့ချေချီယန်ဒေသဆိုင်ရာတာဝန်ရှိသူတွေကပြောပါတယ်။မုန်တိုင်းတန်ခံရတဲ့ဒေသတွေမှာရှာဖွေရေးနဲ့ကူညီကယ်ဆယ်ရေးလုပ်ငန်းတွေလှုပ်ဆောင်နေတယ်လို့ဒေသခံအာဏာပိုင်တွေကပြောဆိုထားတာပါ။မုန်တိုင်းကြောင့်တိကျက်ပျက်စီးမှုပမာဏကတော့တရုတ်ယွမ်ငွေ16ဘီလီယံလိပါရှိပြီးအမေရိကန်ဒေါ်လာနဲ့ဆိုရင်တော့2ဘီလီယံကျော်ကျော်လောက်ရှိတယ်လို့တာဝန်ရှိသူတွေကပြောပါရယ်ရှင်
။ဟောင်ကောင်ကဒီမိုကရေစီရေးထောက်ခံသူထောင်ပေါင်းများစွာဟာဒီကနေ့မှလည်းလမ်းနေပေါ်ကိုထွက်ဆန္ဒပြခဲ့ကြပြီးတော့ရဲတပ်ဖွဲ့ကတော့ဆန္ဒပြတဲ့သူတွေကိုမျက်ရည်ဘုံတွေနဲ့ပြစ်ခတ်နေနေခဲ့ပါတယ်။ဒါဟာဟောင်ကောင်မှာဆန္ဒပြပွဲတွေဖြစ်တာအခုဆိုရင်ဆယ်ပတ်သက်တိုက်ရှိသွားပြီဖြစ်ပြီးတော့ဒီကနေ့မှတော့ရွှေပိုးနဲ့ဒီကော့စ်ဝေးဘေးနေရာတွေမှာစုဝေးပြီးတော့ဆန္ဒပြခဲ့ကြတာပါ။ဆန္ဒပြတဲ့သူတွေဟာရာသီဥတုဖူးတဲ့ဂျာကပဲဗစ်တိုးရီးယားပန်းညံမှာဒီနေ့နေ့လယ်ပိုင်းကစုဝေးခဲ့ကြပြီးတော့ရဲတပ်ဖွဲ့ကတော့ဆန္ဒပြတဲ့သူတွေချီတက်မဲ့လမ်းကြောင်းကိုတားဆီးခဲ့ပါတယ်။ရဲတပ်ဖွဲ့ကသူတို့ကိုအဲ့ဒီပန်းညံမှာစုဝေးခွင့်ပေးခဲ့ပေမဲ့ဒီဟောင်ကောင်အစီအပိုင်းကိုချီတက်ဆန္ဒပြမဲ့ကိစ္စကိုတော့အခွင့်ပြုချက်မပေးဘဲတားဆီးခဲ့တာပါ။ Hong Kong ha, you know, I'm a two of Usurago to Kabalonga, Tila, Jamelu, Mjolin, Jang, Sanapia, Uga, and Piovare, Dapi, and the Hong Kong Sanapia, where in the Pata Bido, pretending an eye when you know Hong Kong Ocho Yemu carry Lambo, Tauta Niga, telephone as the Gapio, so get out at work. Tio Tower, Shidu, the Baga, the Poma, a mere dollar, Taka Javare. The near the Hong Kong Sanapia, there to the heart. The Hong Kong yeah, Zero Center, the cigar, the Hennessy Lama Jibogani, Chita Sana Piage Jabi, the Nauta Sana Piamut Kuara, Kao Lo Yama Shide, Yeska, Jeba Matoya, Suez Sana Piage Jaraba, Yeda Hagara, Dilo Suez, Sana Piamu Hatiamo, Suez, Apida, Ainiagani, Miazopia, the Toka Jabo, Lures, Obido, Jinaja Tobian Giver.
Yeah? Do you get a dream battery, Chenya Goriaga, Tato, dear Tongi, we send let. တက်ပြစ်လုတ်ခဲ့တာနဲ့ပတ်သက်လို့အမေရိကန်ပြည်ထောင်စုအတွက်ဘယ်လိုချင်းချောက်မှုမှမဖြစ်စေသလိုဘာမှပြဿနာမရှိဘူးလို့ပြောဆိုလိုက်ပါတယ်။ဒေသခံအမေရိကန်ရံမှာမိတွေကိုချင်းချောက်တဲ့တာတိုပြစ်ဒုံးကြီးစမ်းသပ်မှုတစ်ခုမနေ့စနေနေ့မှာမြောက်ကိုရီးယားကထပ်မံစမ်းသပ်ပြစ်လုတ်ခဲ့ပြီးတဲ့နောက်နိုင်ပိုင်အကြမ်းပါပဲသမ္မတတော်နဲ့ထရမ့်ကအခုလိုမှတ်ချက်ပေးပြောခဲ့တာကိုမြောက်ကိ ကိုရီးယားလုံနေတဲ့အသေးမွားဒုံးကြီးစန်တမှုတစ်ခုသာဖြစ်ပြီးအချုပ်ချာအာဏာပိုင်နိုင်ငံတစ်ခုအနေနဲ့ကိုကိုကိုကာကွယ်ခွင့်ရှိတဲ့အတိုင်းလှုပ်ဆောင်တဲ့လုပ်ရည်ဖြစ်တဲ့ဆိုတော့မိဂန်သမ္မတကတော့အတိမတ်ပြုနိုင်သေးတယ်လို့လည်းမြောက်ကိုရီးယားနိုင်ငံသားရေးဌာနပြောခွင့်ရကပြောဆိုခဲ့ပါတယ်။မြောက်ကိုရီးယားရဲ့စနေနေ့ကဒုံးကြီးစန်တမှုကတော့တရင်နှစ်ပတ်ကျော်ကာလအတွင်းမှာ
ဒီလိုမျိုးစံတန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9:00ကနေစတင်နိုင်အထိတိုင်းဒိုမီတာ95ကီလိုဟတ်စ်တက်ကိုချောင်းကတိုင်းဒိုမီတာ95ကီလိုဟတ်စ်ကိုတုံးခွန်တုံးညာတိုင်းဒိုမီတာ95ကီလိုဟတ်စ်ကို9ရှိတဲ့9လို့ပြင်စနစ်တနေ့ဝင်မှာနိုင်နိုင်မြတ်တရားကိုစေကီလိုဟတ်စ်95ခွန်ကနေပြထုတ်လွှင့်ပေးနေပါရှင် ဒီသဘုံတွေကယေမန်နိုင်ငံမှာတိုက်ခိုက်မှုတွေလုပ်ခဲ့ပြီးတဲ့နောက်ယေမန်အစိုးရကိုအကူအညီပေးတဲ့အနေနဲ့ဆော်ရီဦးဆောင်တဲ့ညမောင်းတပ်တွေဟာအေဒင်စိတ်ကမ်းမြို့ကိုထိုးစစ်တွေဆင်ခဲ့ပါတယ်ဒီဆော်ရီနိုင်ငံကကြောတော်နောက်ခံပေးထားတဲ့ဒီအေဒင်မြို့အခြေစိုက်သမ္မတအဘတ်ရာဘူမန်ဆူဟာဒီရဲ့အစိုးရကိုတိုက်ရိုက်ချင်းချောင်းလေးရဲ့နေရာတွေကိုထိုးစစ်ဆင်တိုက်ခိုက်ခဲ့တာဖြ ကျွန်တော်တို့ကခွဲတော်ရေးသမားတွေအခြေစိုက်တဲ့စခန်းတွေကိုပြတ်မှတ်ထားပြီးတော့လေကြောင်းကနေတိုက်ခိုက်ခဲ့တာဖြစ်တယ်လို့အေရီမြုပ်ကန်တွေကအေရီဘီသတင်းဌာနကိုပြောပါတယ်။မနေ့စနေနေ့ကတော့ရေမခွဲတော်ရေးသမားတွေကအေရီမြုပ်နေရာအတော်များများကိုတင်းယူခဲ့သလိုသမရနန်းတော်ကိုလည်းတင်းယူခဲ့တယ်လို့ရေမအာနာပိုင်းတွေကပြောပါတယ်။ ဒါပေမဲ့လည်းသမရဟာဒီကတော့အဲ့မှာရှိမနေခဲ့ပါဘူး။ဒါပြင်ဒီအေဒီမျိုးမှာရှိတဲ့ဆက်စံတွေကိုလည်းဒီခွဲထွက်ရေးသမားတွေဘက်ကတင်းယူခဲ့တယ်လို့အာနာပိုင်းတွေကပြောပါတယ်။ဒါပေမဲ့လည်းညမောင်းတပ်ဖွဲ့တွေဘက်ကအခုနောက်ဆုံးထိုးစစ်တွေဆင်ပြီးတိုက်ခိုက်ခဲ့တာကြောင့်အဲ့ခွဲထွက်ရေးသမားတွေကအေဒီမျိုးကသူတို့တင်းယူထားတဲ့နေရာအတော်များများကနေစတင်ဆုတ်ခွာနေပြီလို့လည်းညမောင်းတပ်ဖွဲ
ဂျေရုဆလင်မြို့ကအထွတ်မြတ်နေရာမှာပါလက်စတိုင်းတွေနဲ့အစ္စရေးရဲ့တပ်ဖွဲ့အကြတင်းနေတနင်္ဂနွေနေ့မှာထိတ်တဲ့ရင်ဆိုင်မှုတွေဖြစ်ခဲ့ပါတယ်။မွတ်စလင်တွေဝတ်ပြုဆုတောင်းနေတဲ့အဲ့ဒီနေရာကိုပါလက်စတိုင်းတွေဝင်ရောက်ကိုကြိုးစားတဲ့အချိန်ရုံးရင်းဆန်ခဲ့အခြေအနေတချို့ဖြစ်ခဲ့တဲ့အကြောင်းအာဏာပိုင်တွေကပြောပါတယ်။တရားရသူတချို့ရှိခဲ့တယ်လို့လည်းဆိုပါတယ်။
မွတ်စလင်တွေအတွက်တတိယမြင့်မြတ်ဆုံးနေရာဖြစ်သက်မှတ်ထားတဲ့အယ်အခ်ဆာတလီနာမှာအပြန်အလှန်တိုက်ခိုက်တာတွေဖြစ်ခဲ့တာပါ။ဒီနေရာဟာဂျူးတွေအတွက်လည်းအမြင့်မြတ်ဆုံးသာသနာအဆောက်အဦဖြစ်သက်မှတ်ထားတဲ့တမ်ပယ်မောက်ဘုရားကျောင်းရှိတဲ့နေရာဖြစ်ပါတယ်။
ဒီလိုထိမ့်မှတ်နေတွေမှာနှစ်ဖက်စလုံးကဘာသာရေးကိုင်းဆိုင်သူတွေထောင်ထဲချီဟာအစ်စွင်းနဲ့ပါလက်စတိုင်းကြားအမြင့်ပွားမှုတွေရှိနေတဲ့အခုလိုဘာသာရေးအထွတ်မြတ်နေရာမှာစုဆောင်ကြလာလဲဖြစ်ပါတယ်ရှင်။အစ္စလာမ်ဘာသာဝင်တွေရဲ့အထွတ်မြတ်ထားရဘာသာရေးပွဲတော်ဖြစ်တဲ့အပွဲတော်ကိုမြန်မာအပါဝင်ဘာတဝမ်ကအစ္စလာမ်ဘာသာဝင်တွေဆင်နွှဲနေကြပါတယ်။ဒီမှာနိုင်ငံကအစ္စလာမ် အိန္ဒိယနိုင်ငံကက်ရှမီးယားဒေသကဆရီနဂါမြို့နယ်တခြားနေရာထုံမြောင်းမှာဆိုရင်လည်းအနာဘိုင်းနိဘက်ကအပွဲတော်တိုင်ငယ်တမျိုးကန်သတ်ခြားချက်တွေကိုလျှော့ပေးခဲ့ပါတယ်။ဒါပြင်ဒေသတွင်းအိန္ဒိယနိုင်ငံတွေဖြစ်တဲ့အင်ဒိုနီးရှား၊မလေးရှားနိုင်ငံတွေမှာဆိုရင်လည်းဒီကနေ့မှာဝတ်ပြုဆူတောင်းကြပြီးတော့အပွဲတော်တွေဆင်နွှဲနေကြသလိုအီဂျစ်၊ဆီးရီးယားနဲ့အာဖဂန်နစ္စတန်နိုင်ငံတွေမ ဒီနေ့ပြီးတော့ဒီကမ္ဘာ့ဝန်ကမွတ်စလင်နှစ်တန်းကျော်ဟာလည်းမက္ကာမြို့ကိုတွားရောက်ပြီးတော့ဝတ်ပြုဆုတောင်းခဲ့ကြပါတယ်ခင်ဗျာ
နော်ဝေနိုင်ငံအော့စလိုမြို့ဗလီတခုမှာတနက်သမားတအူကတိုက်ခိုက်တာကြုံခဲ့ရပြီးတော့နောက်တနေ့မှာပဲယာယီဗလီလှုပ်ထားတဲ့ဒေသတဲကိုဆောင်တခုမှာကျင်းပတဲ့ဝတ်ပြုဆုတောင်းပွဲကိုနော်ဝေဝင်ကြီးချုပ်အာမာဆိုဘတ်တက်ရောက်ခဲ့ပါတယ်အခုတိုက်ခိုက်မှုဟာအမုန်းတရားကိုအခြေခံတဲ့တိုက်ခိုက်မှုဖြစ်နိုင်တယ်လို့ရဲတပ်ဖွဲ့ကပြောပါတယ်ဒီတိုက်ခိုက်မှုအတွင်းမှာတယောက်ဒဏ်ရာရခဲ့
ဒီကနေ့ညပိုင်းအတွက်နောက်ဆုံးရသတင်းတွေကိုကိုရရနိုင်နဲ့မခင်ဖြူထွေးတို့ပြောပြပေးကြတာပါရှင်အခုတော့ဆက်သွယ်နည်းနည်းချက်နဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပြီးသွားပါမယ်ရေဘေးအန္တရာယ်နဲ့ကြုံနေရတဲ့မုန်ကြီးနဲ့ရေမြူနယ်မှာစနေညက7:00မှာကျုံစပူရေလွှမ်းမှုတွေကြောင့်ရေတမျိုးလုံးနှိပါရေနှစ်မျိုးသွားလို့ရေဘေးတင်ဒေသခံပြည်သူတွေကိုနေအိမ်တွေကနေကယ်ထုတ်နေရဆဲဖြစ်ပြီး ပြီးတော့ဒီနေ့ကိုစတင်ပြီးတော့ဒီနေ့ကိုစတင်ပြီးတော့ဒီနေ့ကိုစတင်ပြီးတော့ဒီနေ့ကိုစတင်ပြီးတော့ဒီနေ့ကိုစတင်ပြီးတော့ဒီနေ့ကိုစတင်ပြီးတော့ဒီနေ့ကိုစတင်ပြီးတော့ဒီနေ့ကိုစတင်ပြီးတော့ဒီနေ့ကိုစတင်ပြီးတော့ဒီနေ့ကိုစတင်ပြီးတော့ဒီနေ့ကိုစတင်ပြီးတော့ဒီနေ့ကိုစတင်ပြီးတော့ဒီနေ့ကိုစတင်ပြီးတော့ဒီနေ့ကိုစတင်ပြီးတော့ဒီနေ့ကိုစတင်ပြီးတော့ဒီနေ့ကိ
ဒီကတော့မိုးပြန်ရွာလာရင်တော့ဒီပြန်တက်လာမှလည်းစိုးတယ်တကယ်လို့ရေကြွားရတယ်ဆိုလို့ရှိရင်တော့ကျွန်တော်တို့ကသူတို့ရပြန်လဲစုဆောင်ပြီးလုပ်ငန်းတွေကိုအိုပလန်ဆွေးမိသိချင်းဟိုလောက်သွားရမှာပေါ့ရှေ့ဆက်ပြီးလဲကပ်လီပြန်လဲပြန်တဲ့ဘင်္ဂလားပြန်လဲတောင်ပိုင်းမှာမုတ်တုံလီအားကောင်းနေဦးမှာဖြစ်တဲ့အတွက်ရေဘေးအနေနဲ့ဂျုံတွေရတဲ့ဒေသတွေကပြည်သူတွေတဘာဝဘေးအနေနဲ့အထူးသတိထ เออมันเนี่ยมามองเนี่ยก็มาจะไปก็จะเปลี่ยนเปลี่ยนจะไม่เรามัวเราไม่เปียกต่อได้บุเสร็จจะมาละกงที่อยู่เอามาเว้ยเออแล้วอันนี้ก็เราเส้นสีนี้มันรีดาวดูแล้วก็น้องหูจะรอดได้จะมีออกมาไอ้มองกันยังจะเนี่ยนายต้องกูเป็นมูกองเนี่ยรีดาเยอะจริงจังนะแต่ว่าที่มาที่ก็รู้ว่าจะว่าเนี่ยเนี่ยจะมีอยู่มาจนยังไม่เชื่อไม่ได้ต้องพูดดูเลยรีสไม่ดูอาจจะไม่ดูที่ไม่ดีกูจะน้องมาจนยังไม่ยืนยันที่เบียดนะสีนี้เนี่ยว่าอันนี้ก็เป็ အဲ့တော့အားလုံးကတော့လူမျိုးအများကြီးလိုပါသေးတယ်။ကျွန်တော်ကလည်းအန်ယူရီရဲ့ရည်ပြနေတာပဲနော်။လက်တော်မှာတော့ရေဘေးတဲ့ဒေသတွေကိုဒုသဗ္ဗရာဦးဟင်ဒရီဘတ်တီယူကိုရာလိုအပ်တာကိုကူညီပေးနေပါတယ်။ဒါပေမဲ့လို့အရေးပေါ်ကူညီကယ်ဆယ်ရေးတွေကလိုအပ်ချက်တွေများစွာရှိနေတော့မယ်လို့ဒေသခံတွေကပြောပါတယ်ရှင်။
တော်ရရှင်များရှင်မြန်မာနိုင်ငံနဲ့ကြာမှာလက်တလုံးကျုံတွေ့နေရတဲ့ရေဘေးတံကြောင့်လူအတော်များများအသက်ဆုံးရှုံးခဲ့ရတယ်လို့လမ်းမဆက်သွေးရေးတွေပြတ်တောက်ပြီးလူထောင်ပေါင်းများစွာဟာလည်းဥယျာဉ်ဆုံးခွာထွက်ပြေးနေကြရပါတယ်။နှစ်စဉ်ကျုံတွေ့နေရတဲ့ဒီရေဘေးတံခံရသူတွေအတွက်ဘေးတွေ့မှအကူအညီပေးတာထက်ရေကြီးမှုတံတက်တာအောင်ဘာတွေကြိုတင်လှုပ်ဆောင်ထားသင့်ပါသလဲဆိုတာနဲ့ နိုင်ငံတော်အစိုးရအနေနဲ့ရောပြည်သူတွေအတွက်ဘလို့ရေရှည်ပြင်ဆင်မှုတွေလှုပ်ထားပေးသင့်ပါသလဲဆိုတာတွေကိုအခုလာမယ့်အင်္ဂါညတရက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ကျမတို့ရဲ့ရုံးဖုန်းနံပါတ် 1-3-2-3-4-5-9-9-6-9-9-6-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-
ပေးပို့ထားနိုင်ကြပါတယ်ရှင်။ပါဝင်ဆွေးနွေးကြဖို့အားလုံးကိုဖိတ်ခေါ်ပါတယ်ရှင
်။ဒီဝေးမြန်မာပိုင်းရဲ့တနင်္ဂနွေနေ့ညပိုင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုတနင်္ဂနွေညရဲ့ပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့မြန်မာရေးဆွေးနွေးခန်းကိုတင်ဆက်ပေးပါမယ်။မြမစီပေါ်ရေးလုပ်ငန်းကဏ္ဍအခြေခံလိုအပ်မှုအနေအထားနဲ့လွှတ်တော်တွင်ဥပဒေပြဋ္ဌာန်းပြီးထိန်းချုပ်ဆောင်ရွက်ရတဲ့အခါရှေ့ကြုံရတဲ့အခက်အခဲဘာတွေရှိပါသလဲ။တကုံမျိုးနယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါ်တက်တက်ခိုင်ကို VOA American အသံမှမြန်မာပိုင်းစီစဉ်ဌာနမှဦးတန်းလွင်ထွန်းကတွေ့ဆုံမေးမြန်းထားပါရဲ့ရှင
်။ဟုတ်ကဲ့တော့တက်တက်ခိုင်ကျေးဇူးတင်ပါတယ်ကျွန်တော်ကဆင်းတဲ့ DC ကိုရောက်တော့ပါလေ
ဟုတ်ကဲ့
DO ကိုလာပြောအမြင်ဉာဏ်ဝင်ပြည့်ရဲ့အတွက
်ဟုတ်ကဲ့ပါရှင့်
သူတို့တော့တက်တက်ခိုင်ကဒီပြည်သူ့လွတ်တော်ထဲမှာပေါ့နော
်ဟုတ်ကဲ့ရှင
့်ရင်းနှီးမြှုပ်နှံမှုနဲ့သက်ဆိုင်တဲ့ကော်မတီတစ်ခုနဲ့အတူလုပ်နေတယ
်ဟုတ်ကဲ့
အဲ့တော့ဒီရင်းနှီးမြှုပ်နှံမှုကိစ္စနောက်စီးပွားရေးကိစ္စအဲ့ဒါကြီးပဲအရင်လေးခြင်းနဲ့ခင်ဗျ
ဟုတ်ကဲ့ပါရှင
့်ဆိုတော့ဒီရင်းနှီးမြှုပ်နှံမှုနဲ့ပတ်သက်လို့ရှိရင်အထူးသဖြင့်ပေါ့နော်ဒီငွေရချာရင်းနှီးမြှုပ်နှံမှုFDI ဆိုတော့တော်တော်လေးအရေးကြီးတယ်လို့အစိုးရအနေနဲ့လည်းသတ်မှတ်ထားတယ
်။ဟုတ်ကဲ့ပါ။
ဒါတော့ဒီ FDI နိုင်ငံရဲ့အချမ်းရင်းနှီးမြှုပ်နှံမှုတွေကဒီအစိုးရအနေနဲ့တော်တော်လေးကိုမျှော်လင့်ထားတဲ့ကြားရရနေပြီးတော့ဒီ2019 2018တွေမှာဆိုရင်တော်တော်ကြာတယ
်။ဟုတ်ကဲ့။
ဒီ2019အလားလာရောဒီခြားပြတ်အခြေအနေကဘယ်လိုလို့ရှိဘယ်လိုရှိလဲခင်ဗျ။
2019မှာလည်းကြာနေပါတယ်ရှင့်။ဟိုဘာကြောင့်ပြောလဲဆိုလို့ရှိရင်လေဒီ World Bank ရဲ့ Myanmar Economic Monitor ပေါ့နော်။
ဟုတ်ကဲ့
။အဲပြီးခဲ့တဲ့လကပဲ launch လုပ်ပါတယ်။ launch လုပ်တဲ့သူက6လတစ်ခါပေါ့နော်။တစ်နှစ်ကို2ခါဆိုတော့ဟိုကြာနေပါတယ်ရှင့်။နောက်တစ်ခုကကြတော့ဒီ FDI ရဲ့ commitment လို့ဟိုပါပေါ့ FDI amount လို့ပြောလို့ရှင့်လေ
။
ဒီနိုင်ငံတကာရင်းနှီးမြှုပ်နှံမှုလာတဲ့ပမာဏလို့ပြောရင်နံပါတ်1ကတော့ဟိုနံပါတ်1ကဘာလဲဆိုလို့ရှင့်ဒီစာချုပ်ပေါ်မှာပြောထားတဲ့စာရွက်ပေါ်မှာပြောထားတဲ့ပမာဏတွေပေါ့နော်။အဲ့ဒါတစ်ခု။နောက်တစ်ခုကကျမတို့ထဲထဲဝင်ဝင်ကြည့်တင်တာစာချုပ်ထဲမှာပြောထားတဲ့ amount ကိုတကယ် commitment ရှိနဲ့ငွေတကယ်တည်လာပြီးတော့မှတကယ်အလုပ်လုပ်တာကဘယ်လောက်ရှိလဲဆိုတာအဲ့ဒီအမောင်းကလည်းအဲ့ဒီပမာဏကလည်းအရေးကြီးပါတယ်ရှင
့်
ဆိုတော့တခါလေကြာလို့ရှင့်အဲ့ဒီဂိန်းကနန်းနေပဲကြည်ပြီးစာရွက်ပေါ်ဂိန်းကနန်းနေပဲကြည်ပြီးတကယ်ဝင်လာတဲ့အဲ့ပမာဏကိုကြည့်ဖို့ကျမတို့ဟိုပါပေါ့နော်ဟိုကြည့်ဖို့အာရုံမရတာလေးတွေပေါ့နော်ဒါလေးတွေရှိတဲ့အခါကြတော့လေအခုတော့အလားအလာလို့ပြောလို့ရှင့်တော့ World Bank ကဟို Economic မြန်မာ Economic Outlook မှာပြောထားတာတော့ကြာနေပါတယ်ရှင့်
အဲ့တော့ဒါရင်းနဲ့ပတ်သက်လို့ကတော့လေဒီကိန်းကနန်းတွေကိုအသေးစိတ်တော့ကျွန်တော်မေးမနေတော့ဘူ
းခြေ
ခံအကြောင်းလေးတွေကိုပဲမေးခြင်းတယ်လ
ေဟုတ်ကဲ့ရှင့်
အထူးသဖြင့်ဒီနိုင်ငံရေးစာရင်းနှီးမြှုပ်နှံမှုတွေတက်လာအောင်ဆိုပြီးတော့ပြီးခဲ့တဲ့နှစ်ကဆိုလို့ရှိရင်ဒါအစိုးရကအနည်း20စီမံကိန်းတို့နောက်ပြီးတော့ဒီနှစ်ပိုင်းအတွင်းမှာလည်းတော်တော်လေးဆွဲဆောင်မှုတွေလုပ်ဖို့လေဟို
ဟုတ်ကဲ့ဆက်
ဟို
ခန္ဓာတွေလုတ်တယ်နောက်ပြပွဲတွေလုတ်တယ်သိကောင်မှုတွေလုတ်တာတွေ့တယ်ဒါမဲ့လည်းနိုင်ငံရဲ့အခြားယင်းနှိမ့်ညွန့်တဲ့မှုတွေကဝင်မလာတဲ့သဘောတွေ့နေရတယ်ဒါဘာကြောင့်လဲဆိုတော့ဟိုကပေါ့နော်ဒီယင်းနှိမ့်ညွန့်တဲ့သူတွေကခုနကဒီ ပြောတာဆိုရင်MSTP ပေါ့နော်မြန်မာ Sustainable Development Plan ပေါ့နော်ဟိုဆိုလို့ရှိရင်အဲ့ဒါက2008အောက်တ်မှာထွက်ထားတယ်ပေါ့ထွက်ထားပြီး2003ဆယ်တိဆိုတော့ဟိုဒါပေမဲ့ကျွန်တော်တို့ကအစိုးရတရစတက်တက်ချင်းမှာဟိုဒီယင်းနှိမ့်ညွန့်တဲ့သူအတိုင်းဝိုင်းလဲဝိုင်းပြီးစောင့်ပြီးကြည့်နေပေါ့နော်ဒီအစိုးရရဲ့သဘောထားပေါ့အစိုးရကဒီပုဂ္ဂလိကကဏ္ဍတွေမှာယင်းနှိမ့်ညွန့်တဲ့သူတွေပေါ်မှာဘယ်လိုသဘော ပြောလိုက်ခဲ့နိုင်မှုရှင်မပြောလိုက်ခဲ့နိုင်မဲနဲ့မှာအစိုးရလုပ်ရင်တန်လန်းကြမှာအလို private sector ဒီပုဂ္ဂလိကဌာနနဲ့ထိတွေ့တာတွေနိုင်ငံတကာခီးတွေတွားကြတဲ့အချိန်ကြမှာမေးခွန်းတွေကမေးလာတယ်ဒါတွေကအရေးကြီးတယ်ဆိုတာတဖြည်းဖြည်းမှတိလာတာပေါ့နော်တဖြည်းဖြည်းမှတိလာပြီးတော့မှပြီးလို့ရှင် တိုင်းပြည်ရဲ့ development strategy မရှိသေးဘူးဆိုတာလဲတဖြည်းဖြည်းမှတိလာတဲ့အခါကျတော့အခု 2016ကနေစပြီးတော့မှအစိုးရတက်ပြင်မဲ့ 2018 ဩဂတ်ကျမှာ MSDB ထွက်နိုင်တာဆိုပြောမယ်ဆိုနောက်ကျတယ်လို့ပြောရမှာပေါ့နော်အစိုးရရဲ့တက်တန်းတဝက်ကျော်သွားတယ်အဲကျော်သွားတဲ့အခါကျတော့အခုနောက်ပိုင်းလဲကျွန်တော်တို့အစိုးရကတော့တေချာလေးပေါ့မိဖာဆိုပြီးတော့လေ Ministry of Investment and Foreign Economic Relations ဆိုပြီးတော့မှဒီယင်းနှိမ့်ညွန့်မှုနဲ့နိုင်ငံတကာစီးပွားရေးဆက်ဆံမှု
ဟိုအက်ဒီအိုင်းနေဆွဲဆောင်ချင်တာပေါ့နော်ဟိုကျွန်မချင်တာကနောက်ကျတယ်လို့ထင်တယ်ရှင့်အဲ့တော့ဒီလုံနေရာတွေအကုန်လုံးကဒီအစိုးရကဝေဖန်ခံရတဲ့အချက်ပေါ့နော်ဥပမာအဖြစ်ဒီအခုလက်ရှိအစိုးရမှာစီးပွားရေးမူဝါဒဟုတ်ကဲ့ရှင့်ဒီလောက်တာတွေကဒီစီးပွားရေးမူဝါဒရဲ့အခြေခံဖြစ်တယ်လို့ယူဆသလားဒါကဒီနေရာတွေကြီးလိုက်တယ်ဆိုရင်မြန်မာနိုင်ငံအစိုးရရဲ့စီးပွားရေးမူဝါဒကအခြေခံခ
ဒီစီးပွားရေးမူဝါဒဆိုတာကိုထုတ်ပြန်နိုင်တယ်ပေါ့နော်စတစ်ချက်ပါတာပြီးလို့ရှိရင်ဒီစီးပွားရေးမူဝါဒလည်းတိတ်ကောမဟိုဟာပေါ့ဟိုဟာပေါ့အထွေထွေဆန်လွန်းတယ်ပေါ့နော် very vague ပေါ့ဟိုတိကျမှုအားနည်းတာပေါ့နော်တိကျမှုအားနည်းပြီးတော့မှဟိုဟို peace နဲ့လဲချိတ်ဆက်ထားတာလို့ပါလို့အဲ့လိုတခုခုပေါ့နော်အဲ့လိုမျိုးတိတ်မရေရာတဲ့စီးပွားရေးမူဝါဒဖြစ်တဲ့ရှင်အဲ့ဒါလဲကျွန်တော်တို့အဝေခံခဲ့ရတယ်ပေါ့နော်အဲ့ဒါပြီးတော့လဲနောက်ဟို development strategy လုပ်ပြန်တော့လဲ2018ဩဂတ်မှာဆိုတော့လीဆိုလို့ရှိရင်စီးပွားရေးအနေနဲ့ပြောလို့ရှိရင်တော့ဟိုစီးပွားရေးအနေနဲ့ပြောလို့ရှိရင်တော့ဟိုလက်ရှိအစိုးရအနေနဲ့စီးပွားရေးနဲ့ပတ်သက်တဲ့အာရုံစိုက်မှုဟာ
မလုံလောက်ဘူးပေါ့နော်တော့တိုင်းပြည်စီးပွားရေးဖွံ့ဖြိုးဖို့ဟာဒီအစိုးရရဲ့အာရုံစိုက်မှုနဲ့အစိုးရရဲ့ကြိုးစားအားထုတ်မှုတွေကမလုံလောက်ဘူးနောက်တစ်ခုကကြတော့ဟိုထလုတ်တယ်ဆိုရင်တောင်မှနောက်ကျတယ်လို့ကျွန်မပြောချင်တယ်ရှင်မလုံလောက်ဘူးဆိုရင်နေရာမှာဒီနိုင်ငံခြားရင်းနှီးမြှုပ်နှံမှုတွေကိုဆွဲဆောင်ဖို့ဟာကိုဗစ်ကပံ့ပိုးပေးရမှာရည်နဲ့ရှိရမလားဟုတ်ပါရှင့်ဒီ infrastructure တွေကိုပံ့ပိုးပေးဖို့ရှိမယ်အဲ့ဒါတွေကတော့မလုပ်နိုင်ဘူးအဲ့ဒါကြောင့်ကျွန်တော်တို့ကြားနေရတဲ့ကိစ္စလေးရှိပါတယ်အထူးသဖြင့်ဟိုလေဒီ ဒီပြည်ဝင်ငြိမ်းချမ်းရေးကိစ္စဒီမှာဆိုလို့ရှိရင်ဒါဟိုရင်းနှီးမြှုပ်နှံသူတွေအနေနဲ့အာမခံချက်တိတ်မရှိဘူးဆိုတော့အနေထားမျိုးလေးရှိရတယ်။အဲ့ဒါကြီးတော့ဘယ်လိုဒီလိုပေါ့ရှင့်ကျွန်တော်တို့ရင်းနှီးမြှုပ်နှံမှုရင်းနှီးမြှုပ်နှံတဲ့လူတွေလာခြင်းအောင်ပေါ့နော်။နောက်တကဘာလုံးကအတိမတ်ပြုထားတာ World Bank ရဲ့ဒီကဘာပန်းနေထုတ်ထားတဲ့ESOF doing business ပေါ့ ranking နေပေါ့ဆိုလို့ရှိရင်ကဘာကပန်းနေပြီးတော့နိုင်ငံပေါင်း190ကျော်ဟိုဝင်ပြီးတော့မှအဲ့လို
indicator investor ဘာပဲပြောပြောသူလဲဒီပတ်စံငွေတို့ပိုက်ပြီးလာမှာဆိုတော့သူလဲအကျိုးများရှိမှလာမှာပေါ့နော်လာမှာဖြစ်တဲ့အခါကျတော့ဟိုဒီအဲ့လိုမျိုးလေး indicator ကိုကြီးလိုက်တာနဲ့လေကျွန်တော်တို့ကကျွန်တော်တို့အိမ်နီးနားချင်းနေနဲ့အပြိုင်ဆိုင်ရှိတယ်ပေါ့နော်ဥမာကမ္ဘောဒီးယားလာအိုစ်ဗီယက်နမ်နဲ့မြန်မာပြည်နဲ့အာဆီယံထဲမှာကြီးလိုက်လို့ရှိရင်ကျွန်တော်တို့ကအနှိမ့်ဆုံးဖြစ်နေတဲ့အခါကျတော့ ဟိုတခြားဘက်သွားတဲ့သဘောလည်းရှိတာပေါ့ရှင်နောက်တစ်ခုကကြတော့နိုင်ငံရေးရာတည်ငြိမ်မှုပေါ့ဆိုနိုင်ငံရေးရာဘယ်လိုဖြစ်လဲဆိုကျွန်တော်တို့ကတော့ဒီမိုကရေစီကိုအားပေးလို့ပဲပြည်သူကလည်းအားပေးတယ်နိုင်ငံတကာကအားပေးတယ်အားပေးတဲ့အတွက်ကြောင့်မလို့နော်တောက်လျှောက်ဒီမိုကရေစီအတွက်တိုက်ပွဲဝင်ခဲ့တဲ့ဒီအန်တီဆုလိုတော်ဆန်းစုကြည်တို့ကတိုင်းပြည်အုပ်ချုပ်နေတဲ့ကာလပေါ့နော်ဒါတိတ်ကိုမှနိုင်ငံရေးရာအောင်မြင်မှုဖြစ်တယ်ပေါ့နော်တစ်ချိန်တည်းမှာလည်းဘယ်လိုဖြစ်လဲဆိုလို့ရှိရင်ဟိုဒါဒီ၅နှစ်တခါရွေးကောက်ပွဲလုပ်ကြတဲ့အခါကျတော့ဟိုဒီစတာထွက်ခါစဒီမိုကရေစီတာထွက်ခါစဆိုတော့နိုင်ငံရေးရာတည်ငြိမ်မှုလည်းသူများတိုင်းပြည်ထက်နည်းတယ်ပေါ့နော်အမဗီယက်နမ်ကမ္ဘောဒီးယားလာအိုစ်တွေထက်ကျွန်တော်တို့ကနည်းတယ်ပေါ့ဆိုတော့နိုင်ငံတကာကတော့ကြည့်လို့ရှိရင်တော့အချမ်းမြင်ဟိုအချမ်းမြင်ရုပ်တရက်ကြည့်မှာတော့ခုနက World Bank ရဲ့ ranking ကိုကြည့်မယ်ကျွန်တော်တို့အနိုင်ဆုံးဖြစ်တယ်နောက်တစ်ခုကကျတော့တိုင်းပြည်ရဲ့နိုင်ငံရေးစနစ်ကိုကြည့်လိုက်လို့ရှိရင်အခုမှတာထွက်ခါစဖြစ်တဲ့အခါကျတော့နိုင်ငံရေးတည်ငြိမ်မှုကိုလည်းကြည့်ကျင်တယ်နောက်တက်လာတဲ့အစိုးရကလည်းအသစ်ဆက်ဆက်ဖြစ်တယ်ဖြစ်တဲ့အခါကျဒီအစိုးရရဲ့တက်လာတဲ့အစိုးရရဲ့စီးပွားရေးလုပ်ငန်းတွေပေါ်မှာထားတဲ့သဘောထားဘလောက်ပြောပြပြောင်းပြောင်းရှိလဲဘလောက်မြေတောင်မြောက်ချင်တဲ့စိတ်ရှိလဲဆိုတာဒါတွေကိုပြောဖို့ဟိုဒါတွေကိုထုတ်ပြဖို့ကျွန်တော်တို့နောက်ကျခဲ့တယ်ပေါ့နော
်ဟုတ်ကဲ့အဲဒါကြောင့်ကျွန်တော်လည်းထပ်မေးပါမယ်ဒါပေမဲ့ဒီ World Bank ရဲ့ဒီ indicator ကညွှန်ကိန်းနဲ့ပတ်သက်လို့
ဟုတ်ကဲ့
ဒီထဲမှာဆိုရင်ကျွန်တော်သိသလောက်ပေါ့နော်အဲ့ဒါကတော့ဟိုအချက်တွေမှာအာဂရီလိုက်စားမှု
မှန်တယ်
လောက်ရှိတယ်လေ
ဟုတ်ကဲ့ဆ
ရာဒါပေးလိုက်ယူမှုတွေဘလောက်ဟိုများနေတယ်လေ
ဟုတ်ကဲ့
နောက်ပြီးတော့ဘန်နာရေးစနစ်ကဘလောက်ဉာဏ်တည်ငြိမ်မှုရှိတယ်လ
ေမှန်မှန်မှန်ပါတယ်
ဆိုတော့အဲ့ဒါညနေပတ်သက်လို့ရောအခုဆိုလို့ရှိရင်တော့ဒီအာဂရီလိုက်စားမှုကော်မရှင်တွေဘာတွေဖွဲ့ပြီးလုပ်နေတာရှိတယ
်ဒီ
ဘန်နာရေးကိစ္စနဲ့ပတ်သက်လို့ရောဘလောက်ဉာဏ်တည်ငြိမ်အောင်လုပ်လာတာရှိလဲဘလောက်များအောင်မြင်မှုတွေရှိတယ်
ဟုတ်ကျွန်တော်တို့အခုဒီအစိုးရမှာတော့ကျွန်တော်တို့ဗဟိုပန်ပေါ့နော
်
ဗဟိုပန်ပထမ5နှစ်က2013ကနေစလိုက်တယ်ရှင်အရင်တော့ဗဟိုပန်ကဒီတီးခြားလွတ်လပ်တဲ့အဖွဲ့အစည်းမဟုတ်ဘဲနဲ့ဟို Ministry of Finance အောက်ကိုပေါ့ဘဏ္ဍာရေးဝန်ကြီးဌာနအောက်ရောက်ပြီးတော့မှတိုင်းပြည်ရဲ့ budget deficit တွေကိုဟိုဒီငွေရိုက်ထုတ်ပေးနေရတာပေါ့ရှင်ငွေရိုက်ထုတ်ပေးနေရတယ်လိုတလောက်ရိုက်ထုတ်ပေးနေရတယ်အဆင့်အဲအဆင့်ကနေပြီးတော့မှတစ်ချိန်ကျတော့ကျွန်တော်တို့ဒီ2010ကရွေးကောက်ပွဲနဲ့ဒီမိုကရေစီအစိုးရလိုဖြစ်လာတဲ့အခါကျတော့နိုင်ငံတကာကနေအဲ့လိုခုနကပြောတာ IMF တို့ World Bank တို့ဝင်လာတဲ့အချိန်မှာကျမတို့မှာ technical assistance တွေအများကြီးရပါတယ်ရှင် ADB တို့ပါတို့အဲ့လို development partners တွေဝင်လာတဲ့အချိန်မှာ technical assistance ရတဲ့အခါကျကျမတို့ကလမ်းကြောင်းလေးတော့စမှန်လာတယ်ပေါ့နော်ဆိုလို့ရှိရင်2013ခုနှစ်မှာဒီမြန်မာနိုင်ငံဟိုဗဟိုပန်ဥပဒေဆိုတာပြဋ္ဌာန်းလိုက်ပြီးတော့မှဒီဥပဒေအရမြန်မာနိုင်ငံတော်ဗဟိုပန်ဒီတီးခြားလွတ်လပ်တဲ့အဖွဲ့အစည်းတစ်ခုဖြစ်သွားတယ
်။
နောက်ခုနဗန္ဒာရေးဝန်ကြီးဌာနအောင်မဟုတ်တော့ဘူး။ပြီးလို့ရှိရင်တိုင်းပြည်ရဲ့ဟို budget deficit ကိုလည်းဟိုပေါ့ဒီ finance လုပ်ပေးစရာမလိုတော့ဘူးပေါ့မလိုတော့တဲ့သဘောလောက်ရှိတာပေါ့နော်အဲဒါပေမဲ့တော့ဟိုအရင်တော့ကတော့ကျမတို့က budget deficit ရဲ့တရားရဂိုင်းလုံးကိုဗဟိုပန်နေပတ်စံရိုက်ထုတ်ပြီးတော့မှဒီဖြန့်ဝေခဲ့တယ်ပေါ့နော် finance လုပ်ခဲ့တယ်ပြီးတော့တဖြည်းဖြည်းလေးနဲ့ကျမတို့က road map နဲ့ပေါ့ရှင်အမှ80ရာဂိုင်းလုံး60ရာဂိုင်းလုံး40 20ပေါ့နော
်
ဆိုလို့ရှိရင်ဒီနှစ်မှာတော့ World Bank ရဲ့ report အရတော့ကျမတို့ကဒီဗဟိုပန်နေပြီးတော့မှငွေရိုက်ထုတ်စရာမလိုတော့ဘူး budget deficit အတွက်ပေါ့နော
်
အဲဘာတွေဖြစ်လာလဲဆိုခုန money market လိုမျိုးတွေပေါ့ဥမာအစိုးရရဲ့ treasury bill တွေ treasury bond တွေကိုအစိုးရကနေပြီးတော့မှထုတ်လာတယ်ထုတ်လာတာကိုဘဏ်ကြီးတွေကဝယ်တယ်ပေါ့နော
်
ဝယ်ပြီးလို့ရှိရင်အဲ့လို3လတို့6လတို့စသဖြင့်ပေါ့တစ်နှစ်နှစ်နှစ်တို့စသဖြင့် treasury bill and bond တွေအစိုးရရဲ့ငွေတိုက်စာချုပ်တွေဝယ်တဲ့အခါကျတော့ဗဟိုပန်နေရိုက်ထုတ်စရာမလိုတော့ဘူးဆိုတော့အစိုးရကနေပြီးတော့မှဘဏ်ကြီးကနေပတ်စံပြန်ချီတာပေါ့ရှင်။ဘာနေရပတ်စံဆိုတာကလည်းပြည်သူတွေထည့်ဝင်ထားတဲ့ဒီ deposit လုပ်ထားတဲ့လာထားတဲ့ပတ်စံတွေဆိုပြည်သူဆရာပတ်စံလှည့်ချီပြီးတော့မှဘိုဟိုဘာမထုတ်ရတော့ဆိုအဲ့ဒီရာလေးပြောလို့ရှိရင်တော့ကျမတို့ကဒီအရှိဦးသိန်းစိန်လက်ထက်ကနေစရပြီးတော့မှအခုကျမတို့အစိုးရလက်ထက်ထိတော့လမ်းကြောင်းမှန်ပေါ်ရောက်လာတယ်ပေါ့နော်။ဘန္တာရေးရတော့ကျမအဲ့လိုတော့မြင်တယ
်။တကုံမျိုးနဲ့ပြည်သူလွတ်တော်ကိုယ်စားလှယ်တော်တက်တဲ့ခိုင်ကိုVOA မြန်မာပိုင်းစီစဉ်ဌာနမှဦးတန်းလွင်ထုံကတွေ့ဆုံမိမြင်ထားတာကိုနားဆင်ခဲ့ကြရတာပါရှင
် VOA မြန်မာပိုင်းရဲ့အတန်းလွင်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို 19, 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဆန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်နေနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင်။ VOA ရဲ့တနင်္ဂနွေနေ့ညပိုင်းအစီအစဉ်တွေကိုည10နာရီအထိလိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9383ညလိုင်းဒိုမီတာ58 kHz 9885နဲ့လိုင်းလက်မီတာ190 kHz 1905တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုဆက်တိုက်ထုတ်လွှင့်မယ့်ဒုတိယပိုင်းနိုင်ယူဝက်မှာတော့ပြည်တွင်းသတင်းသုံးသပ်ချက်နဲ့အတူမြန်မာပြည်မှပေးစာများကဏ္ဍနဲ့ကမ္ဘာတစ်လွှာထူးခြားဆန်ပြသတင်းများအစီအစဉ်စာရာတွေကိုလည်းတင်ဆက်ပေးသွားမှာဖြစ်ပါတယ်။အခုအရင်ဆုံးတော့သတင်းစာဆရာဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုနားဆင်ရပါမယ်။ဒီတစ်ပတ်ပြည်တွင်းသုံးသပ်ချက်အစီအစဉ်မှာရှစ်လေးလုံးအရေးတော်ပုံကြီးရဲ့ရည်မှန်းချက်တွေပြည်ပြီလား။ရည်မှန်းချက်တွေပြည်မြောင်အောင်ဘာတွေဆက်လုပ်သင့်ပါသလဲဆိုတဲ့အပေါ်မှာဦးစီသူအောင်မြင့်ကဆွေးနွေးတင်ပြထားပြီးတော့မတ်ခွာညိုကကူညီတင်ဆက်ပေးထားပါရဲ့ရှင်။
အခုဆိုရင်ရှစ်လလုံးအရေးတော်ပုံကြီးဖြစ်ခဲ့တာ32နှစ်ပြည့်ခဲ့ပြီပါပြီ။ထုံးစံတိုင်းအမတ်တရားခန္ဓာတွေကျင်းပကြီးညာချက်ထုတ်သုံးလာတွေပို့စတာတွေလုတ်ခဲ့ကြပါတယ်။ထုတ်ပြန်ချက်တွေသုံးလာတွေထဲမှာတူညီတဲ့အချက်တစ်ခုကတော့ဒီကနေ့အချိန်ထိရှစ်လလုံးဒီမိုကရေစီအရေးတော်ပုံကြီးရဲ့ရည်မှန်းချက်တွေပြည့်မြောက်ခြင်းမရှိသေးဘူးဆိုတာပဲဖြစ်ပါတယ်။ရှစ်လလုံးလူလူအရေးတော်ပုံကြီးကစခဲ့တဲ့မြန်မာဒီမိုကရေစီတိုက်ပွဲဒီကနေ့ဘယ်အချိန်တွေရောက်နေပြီလဲ။ရှင်လုံးအရေးတော်ပုံကြီးကနေဘာသင်ခန်းစာတွေယူပြီးအရေးတော်ပုံရည်မှန်းချက်ပေါက်ပြောက်အောင်ဘာတွေဆက်လုပ်ကြရင်ကောင်းမလဲဆိုတာလေ့လာဆွေးနွေးကြည့်ကြရအောင်ပ
ါမြမသမိုင်းကိုပြန်ကြည့်ရင်လွတ်လပ်ရေးရခဲ့တဲ့1948ခုနှစ်ကနေဗိုလ်ချုပ်ကြီးနေဝင်စစ်အာဏာသိမ်းခဲ့တဲ့1962ခုနှစ်မတိုင်ခင်ပါလီမန်ဒီမိုကရေစီခေတ်ထွန်းကားခဲ့ပါတယ်1962ခုနှစ်မှာဗိုလ်ချုပ်ကြီးနေဝင်ကတီဇဲနိုင်ငံဖွဲ့စည်းပုံအခြေခံဥပဒေကိုနင်းချပြီးစစ်အာဏာသိမ်းအုပ်ချုပ်ခဲ့ပါတယ်။1988ဒီမိုကရေစီတောင်းဆိုတဲ့လူမှုအရေးတော်ပုံကြီးဖြစ်ပွားလာတဲ့အချိန်အထိဗိုလ်ချုပ်ကြီးနေဝင်ဟာတော်လှန်ရေးကောင်စီဥက္ကဋ္ဌနိုင်ငံတော်သမ္မတမြမဆိုရှယ်လစ်လမ်းစဉ်ပါတီဥက္ကဋ္ဌအစရှိသဖြင့်ယာရုအမျိုးမျိုးရယူပြီးတိုင်းပြည်ရဲ့နံပါတ်1ခေါင်းဆောင်အနေနဲ့အုပ်ချုပ်ခဲ့တာမို့အာဏာရှင်တနီးအာဏာရှင်အုပ်ချုပ်တဲ့တိုင်းပြည်လို့ပြောနိုင်ပါတယ်။စစ်တပ်ကိုကြောထောက်နောက်ခံထားအုပ်ချုပ်ခဲ့တာမို့လဲသူ့ကိုစစ်အာဏာရှင်မြန်မာနိုင်ငံကိုတော့စစ်အာဏာရှင်စနစ်ကျင့်သုံးတဲ့တိုင်းပြည်အဖြစ်သတ်မှတ်နိုင်ပါတယ်။ဒါရင်မကစစ်အာဏာရှင်စနစ်အုပ်ချုပ်မှုအောက်မှာတိုင်းပြည်ဟာစစ်ပီးခေတ်အာရှနိုင်ငံတွေထဲမှာဖွံ့ဖြိုးတိုးတက်ဖို့အလားအလာအကောင်းဆုံးနိုင်ငံအဖြစ်ကနေစီးပွားရေးပညာရေးအဖက်ဖက်ကနေယိုယွင်းကြဆင်းပြီးဆင်းရဲတဲ့နိုင်ငံတစ်နိုင်ငံအဖြစ်အိမ်နီးချင်းနိုင်ငံတွေရဲ့နောက်ကိုတောင်ရောက်သွားစေခဲ့ပါတယ်။အဲ့ဒီလိုအခြေအနေဆက်ရောက်ခဲ့လို့လေပြည်သူလူထုတရက်လုံးတခဲနဲ့အုံကြွပြီးဒီမိုကရေစီအရေးတောင်းဆိုဆန္ဒပြအရေးတော်ပုံကြီးတစ်ခုကိုဆင်နွှဲခဲ့ကြတာပါပြည်သူလူထုတရက်လုံးရဲ့အဲ့ဒီလိုလူအင်ဆန္ဒအပေါ်အာဏာရှင်ဦးနေဝင်ပြန်ပေးလိုက်တာကတော့စစ်အာဏာသိမ်းမှုတစ်ခုပါပဲရိုးရိုးစစ်အာဏာသိမ်းမှုမျိုးမဟုတ်တဲ့ကိုယ်တိုင်သူပြည်သားတွေကိုကိုယ်တက်မတော်ကိုယ်တိုင်ကပဲရရက်ဆက်ဆက်ပြစ်ခတ်တပ်ဖြတ်နှိမ်နင်းခဲ့တဲ့တွေးထတန်ယူအာဏာသိမ်းမှုမျိုးဖြစ်ပါတယ်။နောက်ပိုင်းစစ်ကောင်ဆောင်တွေကပဲစစ်အာဏာရှင်စနစ်နဲ့အုပ်ချုပ်ခဲ့လိုက်တာ2012ခုနှစ်အထိဆိုရင်23နှစ်တိုင်ခဲ့ပါတယ
်။ရှစ်လလုံးအရေးတော်ပုံကြီးနဲ့ပတ်သက်ရင်သင်ခန်းစာယူစရာအများကြီးရှိနိုင်ပါတယ်။ဒီထဲမှာမှအရေးကြီးတဲ့သင်ခန်းစာတစ်ခုကတပ်မတော်စစ်ကောင်ဆောင်အစင်းစင်းဟာအာဏာရှင်ဒါမှမဟုတ်အာဏာရှိသူတယောက်ယောက်ကကိုယ်တိုင်သားပြည်သူလူကိုပြစ်ဆိုပြစ်တတ်ဆိုတတ်အမိန့်ပေးတာမှန်သမျှမျက်စိမိတ်ပြီးလိုက်နာနေမယ်ဆိုရင်တော့မြန်မာနိုင်ငံမှာဒီမိုကရေစီထိုးကားဖို့မဖြစ်နိုင်ဘူးဆိုတာပါပဲ။ဒါကြောင့်လည်းပဲဒီမိုကရေစီလိုလားသူတွေဟာစစ်အာဏာရှင်စနစ်ကိုတော်လှန်ဖို့အမဲတစေစ조사ခဲ့ကြတာဖြစ်ပါတယ်။ဘယ်လိုပဲဖြစ်ဖြစ်2010ရွေးကောက်ပွဲပြီး2017သမ္မတဦးသိန်းစင်အစိုးရတက်လာတဲ့အခါစစ်အာဏာရှင်စနစ်တခန့်ရပ်သွားပါတယ်။ဒါဟာစစ်အာဏာရှင်စနစ်ကြရှုံးသွားလို့မဟုတ်ပဲဖွဲ့စည်းဖို့အခြေခံဥပဒေတစ်ခုအောက်မှာစစ်ကောင်းဆောင်တွေဟာစစ်ဘီရင်မင်းဆက်တယ်လို့နိုင်ငံအာဏာဆက်ကဆက်ကရယူသွားနိုင်မဲ့အခြေအနေတစ်ခုပြောင်းလဲဖန်တီးထားရခဲ့လို့ပဲဖြစ်ပါတယ်
ဒီကြားတဲ့မျှော်လင့်မှားတဲ့ကံကြမ္မာကောင်တစ်ခုကတော့2015ရွေးကောက်ပွဲအပြီး2016ခုနှစ်မှာဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့ NLD ပါတီအစိုးရအာဏာရလာခြင်းပါ။ဗိုလ်ချုပ်ကြီးနေဝင်စစ်အာဏာသိမ်းခဲ့တဲ့1996ခုနှစ်ကစပြီးရေးတွက်ရင်နှစ်ပေါင်း50ကျော်အတွင်းမြန်မာသမိုင်းမှာဒါဟာအကြီးမားဆုံးအပြောင်းအလဲတစ်ခုပါ။ဒီအလှည့်ပြောင်းတစ်ခုပေါ်ပေါက်လာရတာဟာအတိုက်အခံတွေဒီမိုကရေစီတ ဟောင်းတွေရဲ့အတိုင်းအဝိုင်းကြားကြီးမားတဲ့အကွက်အပြည့်ပြဿနာကြီးကြောင့်လည်းဖြစ်တဲ့ဆိုတာအထူးသတိပြုကြဖို့တော့လိုပါတယ်။ဒါကြောင့်လဲဒီမိုကရေစီလိုလားသူတွေအတိုက်ခံတွေအစိုးရအာဏာရလာသည့်တိုင်အောင်ရှစ်လေးလုံးရေးတော်ပုံကြီးရဲ့ဒီမိုကရေစီရည်မှန်းချက်ပြည့်မြောက်ခြင်းမရှိသေးပါလို့ပြောနေကြရတာပါ။ အဓိကအချက်ကတော့မြန်မာနိုင်ငံဟာနောက်ပြန်လှည့်သွားနိုင်တဲ့အခြေအနေကနေလုံးဝကင်းဝေးသွားပြီလို့မဆိုနိုင်သေးလို့ပဲဖြစ်ပါတယ်။ဒါဟာသကလုံးလှအောင်ပြောနေကြတာမျိုးဖြစ်ပြီးပွင့်ပွင့်လင်းလင်းပြောရရင်မြန်မာနိုင်ငံမှာစစ်အာဏာရှင်စနစ်ပြန်ပေါ်ပေါက်မလာတော့ပါဘူးဆိုတဲ့အာမခံချက်မျိုးရှိမနေသေးလို့ပါပဲ။ရှစ်လေးလုံးရေးတော်ပုံနောက်ပိုင်းရခဲ့တဲ့သင်ခန်းစာနဲ့လက်ရှိအခြေအနေကိုနှို ကိုတိုင်းရင်းသားပြည်သူတွေပဲဖြစ်နေနေចောင်းသူចောင်းသားတွေပဲဖြစ်နေနေပြစ်စိုးပြစ်တတ်စိုးတတ်မျက်စိမိတ်လိုက်နာတဲ့တက်မတော်ဖြစ်နေသေးသေး၍ဒီမိုကရေစီပန်းတိုင်မရောက်နိုင်ဘူးဆိုတာအားလုံးနားလည်နိုင်ပါတယ်တဆက်တည်းပြောရရင်တိုင်းရင်းသားတွေအားလုံးလိုလားတောင်းတနေတဲ့ပြည်တွင်းစစ်ကိုချုပ်ငြိမ်းစေမဲ့ဖက်ဒရယ်ပြည်ထောင်စုကိုလည်းတည်ထောင်နိုင်မှာမဟုတ်ပါဘူး ပြောရရင်မြန်မာနိုင်ငံမှာဒီကနေ့လိုအပ်နေတာတိုင်းပြည်နောက်ကျောင်းပြန်မလုပ်တဲ့တမရော်ဖြစ်ဖို့လိုအပ်နေပါတယ်တိုင်းပြည်ကိုအဖက်ဖက်ကယိုယွင်းကြဆင်းစေခဲ့တဲ့အရင်စစ်အာဏာရှင်တွေသွတ်သွင်းပေးခဲ့တဲ့မှားရွက်တဲ့အတွေ့အခေါ်စိုးတွေကနေလမ်းခွဲထွက်ပြီးတိုင်းပြည်အတွက်တိုင်းရင်းသားပြည်သူလူထုအကျိုးကိုဦးထိပ်ပန်တဲ့ကောင်းမွန်တဲ့ဖွဲ့စည်းပုံအခြေခံဥပဒေ
စစ်ဥပဒေစစ်စည်းကမ်းတွေကိုလိုက်နာတဲ့ပရော်ဖက်ရှင်နယ်တမတော်ဖြစ်လာဖို့လိုအပ်နေပါတယ်။လက်ရှိတမတော်ကာကွယ်ရေးဦးစီးချုပ်ဘုရုံမူကြီးမေအောင်လှိုင်တဲ့စစ်ကောင်းဆောင်တွေကတော့2008ဖွဲ့စည်းပုံကိုလိုက်နာကာကွယ်စောင့်ရှောက်မယ်လို့ပြောထားပါတယ်။2008ဖွဲ့စည်းပုံအခြေခံဥပဒေအရေးပေါ်ကာလဆိုင်ရာပြဋ္ဌာန်းချက်များအခမ်းမှာပဲတမတော်ကတာဝန်ပေးခဲ့ရင်တမတော်ကနိုင်ငံအာဏာကိုအခြ chicken ubri will line down the way, say an athena mule. Now jump and let them you people machine will man's hand name by there. Tabi, democracy federal pidozu disome so ye. Possible people lower that jaw. Possible piama, tamaroga bawilao. Biludugo, a mere part of the prayer, the border south shouted, Silbury, Sisigani, Lina, Tamro dea Pilao, Democracy Lula Dune, Bidu dea Longa, Tamro Gauza Nego, Nila Mausone, Why won't see you stress out my mother? She lay low, imagine, Pimio Name, Pijama.
တင်းစားဆရာဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းတုံးသက်ချက်ပြီးမှာတော့မအေးတနာကျော်စီစဉ်တင်ဆက်နေကြမြန်မာပြည်မှပေးစာများကဏ္ဍကိုနားဆင်နိုင်ပါပြီရှင်။
ပါပါရှင်ဗီဒီယိုကိုရေးလာတဲ့တော်ရရှင်ရဲ့ပေးစာတွေအီးမေးတွေပြီးတော့ဗီဒီယိုမြန်မာပိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တော်ရရှင်ရဲ့မှတ်ချက်တွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်နောက်ပိုင်းမှာတော့တော်ရရှင်နဲ့အချင်းချင်းပေးပို့လာတဲ့မေတ္တာတေးလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်เนาะအခုအရင်ဆုံးဗီဒီယိုကို
ဖေ့စ်ဘွတ်မက်ဆေ့ချာကနေပြောစာလိုလေးတွေရေးလာတဲ့တော်ရရှင်တွေရဲ့မှတ်ချက်စာလိုလေးတွေကိုဖော်ပြပေးသွားကြပါမယ်။အင်းစီစင်ဆိုတဲ့တော်ရရှင်ကငယ်စဉ်ကတည်းကယနေ့အချိန်ထိနားဆင်ကြည့်ရှုပါနေတဲ့ဗီဒီယိုကိုအားပေးလာတဲ့တော်ရရှင်ဖြစ်ပါတယ်။နေမင်းအာကာဆိုတဲ့နောက်ထပ်တော်ရရှင်ကတော့ဗီဒီယိုအပလီကေးရှင်းကိုဒေါင်းလုဒ်တော့ပါပြီ။စောင့်ဝင်တဲ့အခါမှာစာသားမှန်ပါတယ်။
VOA အမြဲနားဆင်လျက်ပါတခါတခါအတန်ကမကောင်းဘူးနော် အလုတ်ချင်းရအားနဲ့နားထောင်ပါတယ်အချိန်နဲ့တပြင်းညီတရင်တွေလွှင့်ပေးလို့အထူးကျေးဇူးပါဗျာခုတန်းပြီမှာမဟုတ်တော့ VOA ကပြည်သွားရုံမြန်မာများအတွက်အားစီတစ်ခွက်လိုပါပဲဗျာအဖွဲ့သားများကြံ့မှာပါစေအောင်မြင်ပါစေ VOA
ဟုတ်ကဲ့ဒီတော့ရှင်ကောင်းကင်ကဘာနဲ့များနားထောင်တယ်လဲမသိဘူးလို့စဉ်းစားမိပါတယ်ရေဒီယိုနဲ့လားအင်တာနက်ကလားဟိုဒါမဲ့လည်းပြောတာပြောရပါတယ်ရေဒီယိုနဲ့ဆိုရင်တော့ကျမတို့လွှင့်တာကအဝေးကနေပြီးတော့လှိုင်းနိုမီတာဖြစ်တဲ့အတွက်ကြောင့်မလို့ပတ်ဝန်းကျင်ရိုက်ခတ်မှုအပေါ်မှာမူတည်ပြီးတော့အတန်တခါတလေမကောင်းမှုဆိုတာမျိုးဖြစ်တတ်ပါတယ်။အင်တာနက်ကလည်းမြန်မာနိုင်ငံကအင်တာနက်လိုင်းကြောင့်ပဲဖြစ်ဖြစ်တခါတလေလည်းကျမတို့ဘက်ကအင်တာနက်လိုင်းအပြောင်းလဲကြောင့်ပဲဖြစ်ဖြစ်အတန်တိုးသွားတဲ့တာမျိုးရှိပါတယ်ရှင်။များသောအဖြစ်တော့ကောင်းလေးရှိပါတယ်။နည်းနည်းဆက်ပြီးတော့နားထောင်ကြည့်ပါအောင်နော်။ online ဆိုတဲ့ Facebook Messenger တော်ရရှင်ကဓာတ်ရိုက်လေးလိုင်းအစီအစဉ်နဲ့ပတ်သက်ပြီးတော့ရေးလာတာပါ။သူကလည်းတိတ်ပြီးမကြားရပါဘူးတဲ့
။မင်္ဂလာပါ viewee ဩဂတ်စ်လ၄ရက်နေ့တနင်္ဂနွေနေ့ program ဒက်ဒီလိုက်သတင်းတွေအတန်မကြာလို့ဟင်းညာထဲမှာစားမပါပဲစားရသလိုဖြစ်ရပါတယ်ရေဒီယိုကတက်ခဲအကုန်တော့ဟန်ဖုန်း Facebook ကနေပြီးတော့နားထောင်ရတာအတန်အဆင်မပြေဖြစ်ရပါတယ်နားဆင်ကြပါခင်ဗျာ
ဟုတ်ကဲ့ပါအခုလိုမျိုးနားထောင်တာအဆင်မပြေဖြစ်ရတယ်ဆိုလို့စိတ်မကောင်းပါဘူးနေ့တိုင်းတော့လည်းအဲ့လိုပြဿနာမကြုံရတာမလို့စိတ်မပြေဖြစ်နေနောက်နေ့တွေဆက်ပြီးတော့နားဆင်ပါအောင်လို့ပြောချင်ပါတယ်ဒီတော့ရှင်ကဒက်ရိုက်လေးလိုက်အတန်မကြာရလို့ဟင်းနဲ့မှာစားမပါသလိုပေါ့ရှွတ်ရှွတ်ဖြစ်ရပါတယ်လို့ရေးလာတဲ့အချိန်မှာတီဟဆိုတဲ့တော်ရရှင်ကတော့မနေ့ကတိုင်းရဲ့လေလိုက်အစီအစဉ်မှာမေးကြာရှိလို့ပါဘယ်မှာစပို့ထားလို့ရပါလဲတဲ့မေးလာကြပါပြီဟုတ်ကဲ့ပါတိုင်းရဲ့လေလိုက်အစီအစဉ်မှာပါဝင်ခြင်းနဲ့ဆိုရင်တော့ဒီအခုလိုမျိုးစာရေးတဲ့ Messenger ကနေပြောလဲစပို့လို့ရပါတယ်ဒါမှမဟုတ်လည်းကျမတို့စီကို email ပို့မယ်ဆိုရင်တော့ banreset@news.com ဆိုတဲ့ email လိပ်စာကို email ရေးပို့နိုင်ပါတယ်ဖုန်းနဲ့ပါဝင်ဆွေးနွေးမယ်ဆိုရင်လေဒီ Messenger ကနေပြောပဲဖြစ်ဖြစ်နောက်ပြီး email ကိုပဲဖြစ်ဖြစ်ဖုန်းနံပါတ်နဲ့နာမည်ပို့ထားလိုက်ပါကျမတို့ပြန်ပြီးတော့ဆက်တည်ပါမယ်ပါဝင်ခြင်းတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်နောက်ထပ်ဒီ Facebook တော်လားရှင်ဖြိုးမင်းတလေးကတော့
မင်္ဂလာပါ VOE ကဘာတည်မြမတည်တွေနေ့စဉ်ထုတ်လွှင့်ပေးတဲ့အတွက်သူပဲကျေးဇူးတင်ပါတယ်ပြောရည်တဲ့နေနားထောင်နေရတာဟာကဘာကြီးတစ်ခုလုံးလက်ထဲမှာစုပ်ကင်ထားရသလိုပဲကဘာအနှံပြတင်းစုံတိရလို့ချိန်တိုင်းဆောင်အားပေးနားဆင်လျက်ပါ VOA ဝိုင်းတော်သူဝိုင်းတော်သားများအားလုံးရေလိုအေးပန်းလိုမှွေးပြီးကိုစိတ်နှပြရှင်လန်းချမ်းမြေ့ကြပါစေခင်ဗျာ
ဟုတ်ကဲ့ပို့လာတဲ့ဆူတောင်းလေးကိုနားဆင်ပြီးတော့အလွန်အေးချမ်းရပါတယ်ကျေးဇူးတင်ပါတယ်ရှင်မင်းရဲ့ကြော်စွာဆိုတဲ့တော်ရရှင်ကတော့1989 90နောက်ပိုင်းကလေးကရေဒီယိုနားထောင်လာခဲ့တာတဲ့
မြမပြမပေးစာများဂန္ဓာမအေးတန်နာကျော်ခင်ဗျကျွန်တော် VOA ကိုမစိမ့်ဘူးပါ1989 90နောက်ပိုင်းကလေးကရေဒီယိုသတင်းနားထောင်လာတာအခုချိန်ထိပါပဲအယူမှုဖြစ်ခဲ့ပါတယ်မြမသတင်းကမ္ဘာသတင်းတွေကိုချက်ချင်းသိရလို့ VOA ဝန်ထမ်းတွေကိုကျေးဇူးတင်ပါတယ် VOA ဝန်ထမ်းတွေကိုမမြင်ရပေမဲ့အတန်ကြားရင်ဒါဘီသူအတန်ဒါဘီသူဆိုတာနားရင်ပါနေပါပြီအထူးသဖြင့်တော့ဦးကျော်စံသားဒေါကင်ဆိုးဝင်းဒေါကင်မျိုးသက်စသဖြင့်သိနေတာပါ VOA ဝန်ထမ်းများကြားမှာကြပါစီကြောင်းစုမုံကောင်တောင်းလိုက်ရပါတယ
်ဟုတ်ကဲ့ပါ1980ကျေလွန်တဲ့ကနားထောင်လာရဲ့ဆိုရင်တော့တော်တော်ကိုရေဒီယိုသတ်တမ်းကြပြီလို့ပြောရမှာပါနော်ဒါကြောင့်မလို့လေကျွန်တော်တို့ဝိုင်းတော်သားတွေကိုမှတ်မိနေရပါပဲလို့တွေးမိပါတယ်ကျွန်တော်တို့ရဲ့အစီအစဉ်တွေကိုအခုရုပ်မြင်သံကြားကထုတ်လွှင့်နေတဲ့အတွက်ကြောင့်မလို့ရုပ်မြင်သံကြားမှလည်းကြည့်ရှုအားပေးပါလို့ပြောချင်ပါတယ်ကျွန်တော်တို့ဝိုင်းတော်သူဝိုင်းတော်သားတွေကိုရုပ်မြင်သံကြားကနေပြောလဲကြည့်ရှုလို့ရပါတယ်ရှင်ဒီမှာပြီးခဲ့တဲ့ဇွန်လ16ရက်နေ့တုန်းကကြာရောက်သွားတဲ့အဖေများနေဖခင်များနေတွေကျမတို့ကွန်ပျူတာစီစဉ်လေးနဲ့တခြင်းလေးတွေဖခင်ကအမှတ်တရပြောလာတဲ့စကားလေးတွေတွင်ပြီးခဲ့တာကိုသွားရရှင်နေရေးလာကြတဲ့စာတချို့ကိုကျမနည်းနည်းဖော်ပြပေးချင်ပါသေး။ဘာလို့ဒီလောက်တောင်တလကျော်ကြာတော့မှဖော်ပြရလဲဆိုတော့ထုံးစံကျမပြောသွားသလိုပဲအဲ့ဒီဖခင်များနေနောက်ပိုင်းမှာကျမဖြီးထွက်သွားခဲ့တာအခုတလကျော်တော့ပြန်ရောက်တော့အိစာတွေရောက်နေတာတွေ့ရလို့ပါ။အိစာတွေကဇွန်လ16ရက်နေ့မှာကျမတို့အစီအစဉ်တင်ဆက်ပြီးတော့အိစာတွေကစွန်15 16များသောအဖြစ်စားတွေအကုန်လုံးအဲ့ဒီနောက်မှာကပ်ပြီးတော့ရောက်လာတဲ့စားတွေပါအဲ့မှာတားဖြစ်သူရဲဝင်းကျော်ဆိုတော့အစားချီပြီးတော့ရေးလာတဲ့သွားရှင်ကစွန်15 16ရက်နေ့ကြာရောက်မဲ့ဖခင်များအနေအတွက်ပါဝင်ခြင်းပါတယ်သူရဲ့ဖေဖေဦးတက်လင်ပခုတ်ကူမကွေးတိုင်းကပါတယ်ဖေဖေအိမ်မက်တီအကြောင်းသူအမြဲတမ်းမိမိကိုပြောပြတတ်တယ်ဆိုပြီးတော့အစားချီပြီးတော့စားရှိတစ်ဆောင်ရေးလာပါတယ်စာကတော့ကျွန်မအသေးစိတ်မဖော်ပြတော့ပါဘူးနော်နောက်ထပ်သွားရှင်ကိုမျိုးဆိုတဲ့သွားရှင်ကတော့စွန်15ရက်နေ့မှာရေးလာတာပါသူကကွာကဖခင်ကြီးအားလုံးကျမ်းမာကြပါစေတဲ့အမေလိုတယူတရမရှိနေတတ်ပေမဲ့အဖေရဲ့စေနာမြေတာဘလောက်ကြီးရယ်ဆိုရလဲလူတိုင်းသိကြပါတယ်တဲ့ဆိုပြီးတော့သူ့ရဲ့ဖခင်ကိုသူ เจสุดินเอาเยี่ยลาเอซารีบ้าแล้วแต่มาตรงเนี้ยแมนเดลิสเรดีตัวเราเชิงเราเพียงงานนี้จะบ้าสุดว่าไอ้เพียงงานนี้จะอยู่เรื่องมันเนี่ยสวยมากเลยซารีลาบาร์เลยจนเราคุยแต่คนเสียจวบไปจนเราเพียงงานจนเราแต่ต้องเสียจวบเพียงแต่งานเสร็จเนี่ยมาส่งตัวไปสุดว่าจู่ซาชิจะสั่งเยี่ยลาจ้าเย็นมาพยายามที่จะแข่งสายบาร์เลยสิที่มาตัวที่ตัวเราเนี่ยซารีก็จ้าดีกูน่าจะดูเลยสักเช้าเย็นนี้สี่เซนด้วยสังหารสักเช้ามาเยี่ยลาจ้าเราไม่เที่ย နာတွေကျွန်တော်စီစဉ်တင်ဆက်ပေးတဲ့နေရာမှာထဲ့သွင်းဖော်ပြရမယ့်အကြောင်းအရာတွေရှာရတာမျိုးဟိုဘာသာပြန်တာမျိုးနောက်ပြီးတော့တခြင်းတွေစုဆောင်ပြီးတော့အတန်သွင်း edit လုပ်ရတာမျိုး interview ဆိုရင် interview ခေါ်ပြီးတော့မှဒီဘယ်အကြောင်းအရာကိုဆွေးနွေးမယ်အဲ့ဒီအကြောင်းအရာကိုဆွေးနွေးပြီးတော့မှပြန်ပြီးတော့ဒီဖြတ်ရတာမျိုးဒါတွေအားလုံးကကြိုးပြီးတော့စီစဉ်ရတာပါဟုတ်နှစ်တိုင်းတည်င်းလွှင့်တာကတော့ကျမတို့ဒိုက်ရိုက်ထုတ်လွှင့်တာဖြစ်ပါတယ်။အပတ်စင်ကန်တာတွေကတော့ခုနကပြောသလိုကြိုတင်စီစဉ်ပြီးတော့အတန်သွင်းပြီးတော့ပြင်ဆင်ထားရတာဖြစ်ပါတယ်။ရုပ်ရှင်ရိုက်သလိုပေါ့လေ။ဒီအစီအစဉ်တွေအားလုံးကိုအတန်သွင်းယူအစဉ်စဉ်ဖြစ်ပြီးတော့မှထုတ်လွှင့်ရတာမျိုးပါ။ဒါကြောင့်မလို့အခုလိုမျိုးအပတ်စင်ကန်တာတွေမှာအထူးတင်ဆက်ပေးတဲ့အစီအစဉ်တွေဆိုရင်တော့အခုလိုကတ်ပြီးတော့ရောက်လာတဲ့သောရရှင်တွေရဲ့စာရီအားလုံးကိုကျမဖော်ပြပေးဖို့လုံးဝမမီတော့ပါဘူး။စာရီမတွေ့ဘူးဖြစ်မှာဆိုလို့လည်းကျမအခုဖော်ပြပေးတာဖြစ်ပါတယ်။နောက်တစ်ခါစာအားလုံးဒီလိုအစီအစဉ်တွေမှာပါဝင်ခြင်းနဲ့ဆိုရင်တော့စာစောလေးရေးပို့လိုက်ပါလို့ပြောချင်ပါတယ်ရှင်။ VOA အစီအစဉ်ဒီမှာပါဝင်တဲ့အတွက်ကြောင့်မလို့အထူးကျေးဇူးတင်ပါတယ်နော် VOA တော်ရရှင်ရဲ့အားလုံးကြားရအောင်လို့ဒီမှာအခုလေးလိုင်းကဒါကိုရှင်းပြနေသလိုမျိုးဒီတော်ရရှင်တွေကိုလည်းတယောက်ချင်းကျွန်မ Messenger ကနေပြီးတော့ဒီတော်ရရှင်တယောက်ချင်းကိုပြန်စာရေးပို့ပေးလိုက်ပါတယ်သာကိုတော်ရရှင်မောင်တုံညာကလည်းအိဆာကိုရရှိကြောင်းနဲ့ကျေးဇူးတင်ကြောင်းပြန်ပြောရေးလာတာပ
ါဟုတ်ကဲ့အခုလိုရေးဒီယူစာပြန်ပေးတဲ့အတွက်ကျေးဇူးတင်ပြီးသူလေးစားမိပါတယ်အတန်လွတ်တဲ့အခါမှာအချိန်ကန့်သက်ရှိတာရဲ့ရေးပို့ကြတဲ့စာတွေတွေကအတန်လွတ်အစီအစဉ်နဲ့ပို့ပြီးတော့အာဘော်မိတာတွေကိုဦးစားပေးရွေးချယ်လွှင့်ရတယ်ဆိုတာကိုသဘောပေါက်ပါတယ်ခင်ဗျာအခုလိုရေးဒီယူစာပြန်ပေးတဲ့အတွက်အထူးကျေးဇူးတင်လေးစားပါကြောင်းထားလောင်းပြောပြရစီပြွေဖွဲ့သားအလုံးကိုကျမ်းမာစိတ်ချမ်းသာကြပြီးအသက်ရှင်နာမည်ကြပါစေကောင်းသောလူရင်းဆန္ဒအလုံးပြည့်စုံကြပါစေ
ဟုတ်ကဲ့ပါဒီလိုမျိုးကျမတို့ VOA နဲ့တော်ရရှင်နဲ့အပြန်လဲအမြဲတမ်းစားရရေးကြတဲ့အတွက်ကြောင့်မလို့တယောက်နဲ့တယောက်နားလည်မှုတွေလည်းပို့ပြီးတော့နားလည်နိုင်ပြီးတော့တော်ရရှင်နဲ့နေနဲ့လည်းကျမတို့အစီအစဉ်တွေကြောင့်အခုလိုမျိုးချက်ချင်းတုံ့ပြန်လာကြတာတွေကိုကြားရတဲ့အတွက်လည်းအထူးဝမ်းသာရပါတယ်စားရတဲ့တော်ရရှင်နဲ့အားလုံးကိုကျေးဇူးတင်ပါတယ်ရှင်ဒီမှာမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြစ်တာဒေလက်ဆောင်ကဏ္ဍမှာသိသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်ထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြရင်ဆိုရင်တော့ကျမတို့ VOA ကိုစာရေးတာဖို့ဖိတ်ခေါ်ပါရနော်စာရိုက်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းစီစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bammy's News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။တော်ရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်အခုဒေတာလာရတော်ရရှင်နေကိုအလှည့်ပေးစီမှာရှင်စကိုင်းတိုင်းဒေတာကြီးမင်းငယ်မြို့နယ်တောင်တွင်းဒေတာမြို့မခုံသာရွာကကြော်မိုးနိုင်ခေါ်မူမူဖြစ်ပါတယ်ဆိုပြီးတော့မင်္ဂလာပါ VOA လို့အစချီပြီးတော့သူဒေတာလာတာကတော့
VOA ကို1990လောက်ခရဲကနားဆင်လာတာအခုတတိပါပဲကျွန်တော်အဖေကတော့နိုင်ငံရေးဝါသနာပါတော့VOA ကိုအချိန်မှန်မှန်ဖွင့်ရကနေကျွန်တော်ပါဆွဲသွားပါတယ်အဖေကတော့ VOA အစီအစဉ်တွေကိုဘလောက်ကောင်းကောင်းနားမစင်နိုင်တော့ပါဘူး VOA နဲ့တခြားသတင်းတွေနားဆင်လို့မရနိုင်တဲ့အဝေးဆုံးကိုရောက်သွားပါပြီကျွန်တော်အခုတချင်းလေးတော့တောင်းကျင်ပါတယ်ထူးအိမ်တင်တည်ဆိုထားတဲ့ကျယ်ရီစုံတဲ့ညကိုစကိုင်းတိုင်းမင်းကြီးမြို့နယ်တောင်တွင်းဒေသမြို့မရွာကအကိုကြီးကိုတောက်ထွန်းအမဒေါ်ခင်တန်းစိန်ကလေးမြို့ចောင်းတိုက်ရွာကအမဒေါ်ခင်တန်းနှုတို့အတွက်တောင်းဆိုလိုက်ပါတယ်VOA အတွန်းရွှေတည်တံ့ခိုင်မြဲပါစေ
။သူတောင်းဆိုထားတဲ့ထွင်တင်တီဆိုတဲ့ကျဲရီစုံနဲ့ညဆိုတဲ့တခြင်းလေးကိုဒီညအားလုံးဝိုင်းပြီးတော့နားဆင်ခံစားကြည့်ကြရအောင်ပါနော်။ ဒီခေတ်ထားတဲ့ဆွေးနွေးဆောင်ရွက်ကြမှုတစ်ချက်ကိုနားဆင်ကြကြရပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ဗီအိုအေမြန်မာပိုင်းသတင်းရှင်တွေရဲ့ဝေဖန်ချက်ပေးစာတွေရှင်းဖွင့်စာတွေနဲ့တည်တခြင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရေဒီယိုကနေဖန်ယူနားဆင်နိုင်တဲ့အ ဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ VOA ရဲ့ internet အစမြင်နာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်။ကျမတို့ရဲ့ website လိပ်စာက bamis.voanews.com ဖြစ်ပါတယ်။ VOA ကိုလည်းရှာရကြပါအောင်။တော်ရရှင်ဒီအားလုံးရှင်းလင်းချမ်းမြေ့ကြပါစေ
။
မအီတနာကျော်ရဲ့မြန်မာပြည်မှပေးစာများကဏ္ဍကိုနားဆင်ခဲ့ရတာပါရှင်။ VOE ကအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို VOE ရဲ့အင်တာနက်ဆာမျက်နှာ burmese.voanews.com မှာနားဆင်နိုင်တယ်လို့ VOE ရဲ့ Facebook ဆာမျက်နှာ VOE Burmese News မှာလည်းအခုကျမတို့ထုတ်လွှင့်ပေးနေတဲ့အချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်။အခုဆက်ပြီးတော့ထူးခြားစံပြသတင်းများအစီအစဉ်ကိုတင်ဆက်ပေးချင်ပါတယ်။American နိုင်ငံ New York မြို့ကဟိုတယ်တစ်ခုမှာကြောင်ဖက်ရှင်ရှိုးတစ်ခုကိုကျင်းပခဲ့ပါတယ်။ Britain နိုင်ငံကလေတရေ2ယောက်ဟာဒုတိယကမ္ဘာစစ်ကနာမည်ကြီး Spitfire လေယာဉ်နှစ်စင်းနဲ့ကမ္ဘာပတ်ဖို့ကြံစီနေပါတယ်။ဒီလိုကမ္ဘာတစ်လွှာကထူးခြားစံပြသတင်းတွေကိုမက်ခင်ဖြူထွေးနဲ့ကိုညင်းညံတို့စီစဉ်တင်ဆက်ပေးထားပါတယ်ရှင်။
အမေရိကန်ပြည်ထောင်စုနယူးယောက်မြို့ကဟိုတယ်တစ်ခုမှာကျောင်းဖက်ရှင်ရှိုးတစ်ခုကျင်းပခဲ့ပါတယ်။ Catwalk လို့ခေါ်တဲ့မော်ဒယ်လမ်းလျှောက်တာကိုကျောင်းတွေကိုပူပီးလျှောက်ခဲ့ကြတာပါ။ကျောင်းကလေးတွေကိုကဲတင်မွေးစားကြဖို့အများသိစေတဲ့အစီအစဉ်တစ်ခုအဖြစ်နဲ့ပြုလုပ်ခဲ့တာဖြစ်ပြီးကျောင်းကလေး၁၀ကောင်လောက်ကိုပုံစံအမျိုးမျိုးဝတ်ဆင်ပြီးမော်ဒယ်လျှောက်ပြခဲ့ကြတာပါ။ပါဝင်တဲ့ကျောင်းကလေးတွေဟာ Ireland, Spain, UK နဲ့ American နိုင်ငံတွေကဖြစ်ပါတယ်။ဒီပွဲကရတဲ့အကျိုးမြတ်အားလုံးကိုတော့လန်ဒီခွေးနဲ့ကြောင်တွေကိုမွေးစားဖို့ကူညီပေးနေတဲ့နယူးယောက်မြို့တော်ဝင်သတိဆန်ဆောင်ရှောက်ရဲမဟာမိတ်အဖွဲ့ကိုပေးလှူသွားမှာပါ။မွေးစားဖို့ကကြောင်တွေကိုဆောင်ရှောက်ဖို့တခုလေတော့နိဒန်ဖြစ်တဲ့စူရာကိုသိစေချင်တဲ့အတွက်ဒီပွဲကိုပြုလုပ်ရတာဖြစ်တယ်လို့စီစဉ်သူတို့ကပြောပါရယ်။ဒီပွဲကျင်းပပြုလုပ်တဲ့ Elgin Queen Hotel ဟာက
ောင်းကလေးတွေကိုမွေးစားတဲ့ဟိုတယ်တစ်ခုလည်းဖြစ်ပါတယ်။1930ပြည့်နှစ်တွေလောက်ကလေးကဟိုတယ်မန်နေဂျာ Frank Keys ကလမ်းဘေးကျောင်းလေးတစ်ကောင်ကိုမွေးစားရကနေစခဲ့တာပါရှင
်။ဗြိတိန်နိုင်ငံကလေတရဲနေအောင်ဟာဒုတိယကမ္ဘာစစ်ကနာမည်ကြီး Spitfire လေးနှစ်စီးနဲ့ကမ္ဘာပတ်ဖို့ကြံနေပါတယ်။ဝေယောင် Spitfire လေးနှစ်စင်းကိုပြန်လည်ပြုပြင်ထားတာဖြစ်ပြီးတော့ Steve Brooke နဲ့ Matt Jones တို့လေတရဲနှုံးဦးဟာအင်္ဂလန်တောင်ပိုင်း West Sussex ကနေစတင်ပြန်တမ်းမှာပါ engine တစ်လုံးတည်းဝေယောင် Spitfire တိုက်လေယာဉ်တွေကိုဒုတိယကမ္ဘာစစ်အတွင်းမဟာမိတ်တပ်ဖွဲ့တွေကအသုံးပြုခဲ့တာပါအရှိကြဆုံးခီးစဉ်လို့နာမည်ပေးထားတဲ့ဒီကြိုးပမ်းမှုမှာလေတရဲတွေဟာကမ္ဘာတစ်ပတ်ပတ်ဖို့အတွက်မိုင်ပေါင်း 28,000 လောက်ပြန်တမ်းကြရမှာဖြစ်ပြီးလေးလကျော်လောက်ကြာမယ်လို့ခန့်မှန်းထားပါတယ်သူတို့ရဲ့ခီးစဉ်ကိုဒုတိယကမ္ဘာစစ်အတွင်းကဒီလေယာဉ်ကိုမြင်မှုခဲ့ကြတဲ့နိုင်ငံပေါင်း30လောက်ကိုဖျက်ပြီးပြန်တမ်းဖို့စီစဉ်ထားပါတယ်လို့လေတရဲတအုပ်ဖြစ်တဲ့ Jones ကပြောပါတယ်မြန်မာနိုင်ငံမှာလည်းဒုတိယကမ္ဘာစစ်အတွင်းက Spitfire လေယာဉ်အသစ်ဆက်ဆက်အစင်း140လောက်မင်္ဂလာတုံလေယာဉ်ကွင်းသားမှာတိတ်တကြီးတွေနဲ့ထည့်ပြီးမြှုပ်နှံထားတယ်လို့ယုံကြည်တဲ့ဗြိတိန်နိုင်ငံသားတစ်ယောက်က2012-2013လောက်တုန်းကလာရောက်တူးဖော်ရှာဖွေခဲ့ဘူးပင်မဲ့လည်းမတွေ့ခဲ့ကြပါဘူးခင်ဗျာ
အီဂျစ်နိုင်ငံကိုင်ရိုမြို့ကအမျိုးသမီးတဦးဟာဒီပေါ်မှာစပိန်နည်းနဲ့စီးပွားရေးလုပ်ငန်းတစ်ခုကိုစတင်လိုက်ပါတယ်။မက်အမက်ခါဒီပေါ်မှာစပိန်နည်းနိုင်မဲ့ပစ္စည်းတွေကိုအီတလီနိုင်ငံကဝယ်ယူပြီးသူကိုယ်တိုင်စပိန်တွေကိုဒီပေါ်မှာပေါ်စင်းတဲ့ပစ္စည်းတွေတက်ဆင်ခဲ့တာပါ။နောက်ပြီးတော့ဒီဘေးကင်းလုံခြုံမှုအတွက်ကိုလည်းဒီပေါ်မှာပေါ်စင်းဖို့အစိတ်အပိုင်းတွေကိုတေချာဆက်စည်ရတာဖြစ်ပြီးနိုင်ငံချဲကရေလိုက်မထန်တဲ့နေရာကိုလည်းယူရပါတယ်။နိုင်စပိန်လို့နာမည်ပေးချပြီးအမတ်ဟာတခြားလူတွေလိုအစားတောင်ရောင်းချတဲ့အလုပ်ကိုမလုပ်ချင်တဲ့လွတ်လွတ်လပ်လပ်လုပ်ရတဲ့ဒီရေဘော်စပိန်နင်းတဲ့လုပ်ငန်းကိုရွေးချယ်ခဲ့တာဖြစ်ပါတယ်။ရေဘော်စပိန်နင်းကတော့နိုင်ယူဝက်အတွက်အီဂျစ်ပေါင်100အမေရိကန်ဒေါ်လာနဲ့ဆိုရင်တော့$6ကျော်ပေးရပါတယ်ရှင
်။ဘာကင်ဖြူထွင်းနဲ့ကိုငိမ့်နန်းတို့တင်ဆက်ခဲ့တဲ့ကဘာတလွားထူးခြားစံပြသတင်းများအစီအစဉ်ကိုနားဆင်ခဲ့ရတာပါ။ဒီကနေ့ညပိုင်းအတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲရှင် VOA ကနေမနေ့ပြန်မနေ့ထုတ်လွှင့်မယ့်မြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်မနေ့6နာရီကနေ9နာရီထိလိုင်းတူမီတာ24 40 51နဲ့လိုင်းလက်မီတာ190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်အခုတော့ဒီကနေ့ညပိုင်းအတွက်သတင်းချင်းချုပ်ကိုကိုရဏနိုင်ကပြောပြပေးပါရှင်
မွန်ပြည်နယ်ပေါင်မြို့နယ်တွင်ကတောင်ပြိုချမှုကြောင့်သေဆုံးသူအရေအတွက်ဟာ51ယောက်ထပ်မံရှိသွားပြီဖြစ်တယ်လို့ဒါပြင်နောက်ထပ်ပျောက်ဆုံးနေတဲ့သူတွေကိုကယ်ဆယ်ရေးအဖွဲ့တွေကဆက်လက်ရှာဖွေနေတယ်လို့လည်းအာဏာပိုင်တွေကပြောပါတယ်ပြီးခဲ့တဲ့ဩဂတ်လ9ရက်နေ့ကပေါင်မြို့နယ်တပ်ပြည်စုံကြီးရွာမှာတောင်ပြိုချမှုဖြစ်ပွားပြီးနေနေပါသွားခဲ့တာပါပြီးဒါပြင်ပြီးခဲ့တဲ့ရက်ပိုင်းတွေအတွက်မှာလည်းမြန်မာနိုင်ငံအောက်ပိုင်းကမွန်ပြည်နယ်ခင်ပြည်နယ်နဲ့ပဲခူးတိုင်းအပါဝင်တနင်္သာရီတိုင်းကနေရာချို့မှာဒီမုတ်ထုံမိုးရွာသွန်းမှုကြောင့်ရေကြီးရေရှမ်းတာတွေဖြစ်ပြီးတော့မြေပြိုကျတာတွေဖြစ်နေပြီးတော့မွန်ပြည်နယ်အတွင်းမှာတော့ဒီသဘောဝဘေးအန္တရာယ်တွေကိုအဆိုးဝါးဆုံးခံစားနေရတာဖြစ်ပါတယ်ခင်ဗျာဒီနိုင်ငံရှေ့ပိုင်းကိုစနေနေ့ကဝင်ရောက်ခဲ့တဲ့လက္ခဏာတိုင်ဖုန်းမုန်တိုင်းကြောင့်သေဆုံးသူဦးရေဟာ32ယောက်ထိရှိသွားပြီဖြစ်တယ်လို့ဒေသခံဆိုရရာရှိတွေကဒီကနေ့မှထုတ်ပြန်ပြောဆိုလိုက်ပါတယ်မုန်တိုင်းကြောင့်မြေပြိုကျတာတွေဖြစ်ခဲ့ပြီးတော့လူတသန်းကျော်ပေးလို့ရာကိုရွှေပြောင်းကြရလို့ပျောက်ဆုံးနေသူတွေကိုလည်းကယ်ဆယ်ရေးအဖွဲ့ကလိုက်လံရှာဖွေနေကြပါတယ်။ဟောင်ကောင်ကဒီမိုကရေစီရေးထောက်ခံသူထောင်ပေါင်းများစွာဟာဒီနေ့မှလည်းလမ်းတွေပေါ်ကိုထွက်ဆန္ဒပြခဲ့ကြပြီးတော့ရဲတပ်ဖွဲ့ကဆန္ဒပြတဲ့သူတွေကိုအမျက်ရည်ပုံးတွေနဲ့ပြစ်ခတ်နေနေခဲ့ပါတယ်။ဒါဟာဟောင်ကောင်မှာဆန္ဒပြပွဲတွေဖြစ်တာ10ပတ်သက်တိုက်ဖြစ်ပြီးတော့ဒီနေ့မှတော့ရွှေပိုနဲ့ဒီကော့ဆွေးဘေးနေရာတွေမှာစုဝေးပြီးတော့ဆန္ဒပြခဲ့ကြတာဖြစ်ပါတယ်။ပြီးခဲ့တဲ့နေ့မှတွေအတွင်းမြောက်ကိုရီးယားကဒါရုံပစ်ဒုံးကြီးတွေစမ်းသပ်ပစ်လုခဲ့ရတဲ့ပတ်သက်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကအမေရိကန်ပြည်ထောင်စုအတွက်ဘယ်လိုမှချိန်ချောင်းမှုမဖြစ်စေလို့ဘာမှပြဿနာမရှိဘူးလို့လည်းပြောကြားလိုက်ပါတယ်။အစ္စလမ်ဘာသာဝင်တွေကထွတ်မြတ်ထားရဘာသာရေးပွဲတော်ဖြစ်တဲ့အစ်ပွဲတော်ကိုမြန်မာအပါအဝင်ကမ္ဘာတော်မှာရှိတဲ့အစ္စလမ်ဘာသာဝင်တွေဆင်နွှဲနေကြပါတယ်ခင်ဗျာ။
တရင်ချင်းချုပ်ကိုကိုရနိုင်ပြောပြခဲ့တာပါရှင်။ဒီညအစီအစဉ်ထုတ်လုပ်ရမှုကမဆွန်ဝန်ဖြစ်ပြီးအသက်မိုင်းဆိုင်ရာအင်ဂျင်နီယာကတော့မီခေးဒူဘင်စကီဖြစ်ပါတယ်။ VOA American တန်ညဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိလိုင်းဒိုမီတာ19 25 32တို့ကနေအတန်းနဲ့ပေးခဲ့တာဖြစ်ပါတယ်ရှင်။ VOA စီစဉ်တွေကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးတင်ပါတယ်။သောတာရှင်များနေ့တကွာမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ကျမများ先生阿妈
This program has come to you from the Voice of America, Washington.